ဝိဇ္ဇာမှာဟောတဲ့ပုံစံအတိုင်းပဲနော်သင်္ခါရဝိညာဉ်နာယုတ်သလရဏဖတ်တာဝေဒနာတနာဥပါဒာဏီမှာလည်းပုံစံတူပဲဟောတယ်ဒါနောက်ဆုံးဘဝကြတော့လည်းပုံစံတူပါပဲနော်ဘဝလေးတစ်ခုထပ်ပြီးပြောကြရအောင်ဇန္တောဘောပိစ္ဆုပန်နောတတ္တနိဗ္ဗာတိလက္ခဏာဥဒယောဝိပရိနာမလက္ခဏာဝယောအနုပါဒနာဉာဏံဇန္တောဘောဖြစ်စေဖြစ်နေတဲ့ဘဝဒီကပိစ္ဆုပန်နောပိစ္ဆုပန်တိဘဝဘယ်နှမျိုးရှိလဲ2မျိုးကာမဘဝဥပပတ္တိဘဝကာမဘဝဆိုတာကဖြစ်ကြောင်းသဘောဥပပတ္တိဘဝကဖြစ်ခြင်းသဘောကာမဘဝကအကြောင်းဥပပတ္တိဘဝကအကျိုးနှစ်ခုလုံးပါဝင်တယ်နော်ဇာတောဘောဖြစ်စေဖြစ်နေတဲ့ဥပပတ္တိဘဝဒီဇာတောဘောဖြစ်စေဖြစ်နေတဲ့ဘဝဒီဖြစ်စေဖြစ်တဲ့ဘဝဆိုလို့ချင်းကာမဘဝဥပပတ္တိဘဝနှစ်ခုလုံးပါတဲ့အတွက်ကာမဘဝကဒီပိဿုပံကိုဘ ਹੁ ထားယူခဲ့မယ်ဆိုရင်တော့ဒီပိဿုဘံဘဝမှာနောက်အနာဂတ်ဘဝတစ်ခုခုအတွက်ရည်ဝဲတောင်းတပြီးပြည့်စုံပြည့်ထောင်နေတဲ့ကမ္မဝတ်ကိုဥဒေထားတယ်။ဥပပတ္တိဘဝကတော့ထိုကမ္မဝတ်ကမ္မဝတ်ကြောင့်ဖြစ်ပေါ်လာမဲ့နောက်အနာဂတ်ဘဝတစ်ခုမှာအကျုံးဝင်နေတဲ့ခန္ဓာငါးပါးကိုရည်ဝဲထားတယ်လို့ဒီလိုမှတ်တာနော်။ဒါကြောင့်ဇန္တောဘောဖြစ်စေဖြစ်နေတဲ့ဘဝဒီကပိစုံပန်သောပိစုံပန်တိတတ္တထောဖြစ်စေဖြစ်တဲ့ဘဝဤနိဗ္ဗာန်ဒီလက္ခဏတတ္တထောဘဝဤနိဗ္ဗာန်ဒီလက္ခဏဖြစ်မူနိဗ္ဗာန်ဒီလက္ခဏဒီကဥဒယောဥဒယတိဝိပရိနာမလက္ခဏဖောက်ပြန်ပျက်စီးသွားတဲ့ဝိပရိနာမလက္ခဏဒီကဝယောဝယတိအနုပါဒနာတို့ဥဒိယနှင့်ဝရကိုအဖမအထတရှုပွား၍နေတဲ့အနုပါဒနာတွေကဉာဏ်နဲ့ဥဒိယဗျာဉာဏ်ဒီဒီလိုပဲဟောထားတယ်။ဒါပရိသမိတမဲ့ပါဠိတော်စာမျက်နှာ52မှာဟောထားတဲ့ဟောကြားချက်ဖြစ်ပါတယ်။ဒါဒီဟောကြားချက်ကိုကြည့်လိုက်ရင်ဒီကကြီးတွေဩဒီပိဿုဒီဘဝကိုပေါ့နော်ခုလက်ရှိပိဿုဘဝကိုဘ ਹੁ ထားကြမယ်ဆိုလို့ရှိရင်ဒီကျမ်းတွဲချက်ပရိစ္ဆေသဘုပ္ပါသဘောတရားတွေကိုမြတ်စွာဘုရားကဘဝသုံးခုကိုခွင့်ချက်ပြီးဟောနေတဲ့ဒေသနာဖြစ်တယ်။ဘဝလုံးကခွင့်ဆက်ပြီးဖြစ်ခြင်းကဟောကြားနေပါတယ်။အဲဒါအဝိဇ္ဇာနဲ့သင်္ခါရကအဝိဇ္ဇာသင်္ခါရအတိတော့အတ္တဆိုသည့်အတိုင်းပေါ့။အဝိဇ္ဇာနဲ့သင်္ခါရကအတိတ်ဘဝကတရားအတိတ်ဘဝမှာအကျုံးဝင်တဲ့တရား။ပရိစ္ဆေသမုပ္ပါအင်္ဂါ၁၂ရာကိုဉာဏ်နဲ့မှတတ်သိပြီးကြည့်တာ။အဝိဇ္ဇာနဲ့သင်္ခါရကအတိတ်ဘဝကအတိတ်ဘဝမှာအကျုံးဝင်နေတဲ့တရား။နော်မေဇိအထပိဿုဘာနာဆိုသည့်အတိုင်းဝိညာဉ်နာယုတ်သလယရဏဖာဒဝေရဏတဏဥပဒံကမ္မဘဝပေါ့နော်အဲ့ဒီတရားတွေကပိဿုကဇာတိကရမရဏကဇာတိကရမရဏအနာဂတောအထဇာတိကရမရဏကအနာဂတ်ဘဝမှာအကျုံးဝင်တဲ့တရားဒီဇာတိရဲ့စရာယမရဏရဲ့စရာကတော့ဥပပတ္တိဘဝအမြင်ရတဲ့ခန္ဓာ၅ပါးတို့ရဲ့ဖြစ်မှုကိုဇာတိတည်မှုကိုစရာပြတ်မှုကိုမရဏလို့ဒီလိုခေါ်တယ်လို့မှတ်ပါဒါကြောင့်အတိတ်ကပစ္စုပန်ရဲ့အနာဂတ်ကကာလသုံးခုအတွင်းတည်ရှိနေတဲ့ပရိစ္ဆေသမုပ္ပါအင်္ဂါယအလုံးကိုပဲဇာတဝိဇ္ဇပစ္စုပန်နာဇာတောဘောပစ္စုပန်နာသတိဖြင့်ပစ္စုပန်လို့ခေါ်တာဘာပစ္စုပန်ကုခိကအများနားလည်နေတဲ့ပိဿုပန်နဲ့တူသလားမတူဘူးအတိတ်ဘဝကအကျုံးဝင်ခဲ့တဲ့အတိတ်ဘဝမှာအကျုံးဝင်နေတဲ့အတိတ်ဘဝကဖြစ်ခဲ့တဲ့အဝိဇ္ဇာနဲ့သင်္ခါရကိုလည်းပိဿုပန်လို့ပဲခေါ်တယ်။နောက်လုံးလုံးကိုမဖြစ်သေးတဲ့နောက်အနာဂတ်ဘဝမှာအကျုံးဝင်မဲ့ဥပပတ္တိဘဝအမြင်ရနေတဲ့ခန္ဓာ၅ပါးကိုလည်းပိဿုပန်လို့ပဲခေါ်နေတယ်။ဘာပိဿုပန်ဆိုတာနဲ့ပတ်သက်လို့မဟာဒီကဒုတိယအတွဲသာမျက်နှာ419စာပေ920နဲ့သုံးမှာဖွင့်ဆိုထားပါတယ်နော်ပိဿုဘာဏရူပန္နမှာဇာတံခဏတယပရိယာဘာဏံဒီအထောပိဿုဘံပိဿုဘံကွာတော့ရူပခန္ဓာကိုမုံတယ်ပြီးသူကဖွင့်ထားတယ်နော်ပိဿုဘံဖြစ်တဲ့ယုတ်တရားကရကဘာလဲလို့မြင်တော့ခဏတယပရိယာဘာဏံဒီအထောခဏတယခဏသုံးခုခ ခဏလုံးကိုအပေါင်း၌ပရိယာပါဏအကျုံးဝင်နေတဲ့တရားခဏလုံးကိုဆိုတာပရမတ်နယ်မှာဖြစ်မှုပြီးမှုပြည့်မှုဥပ္ပတိပင်အဲ့ဒီဥပ္ပတိပင်ခဏသုံးခုအတွင်းအကျုံးဝင်နေတဲ့တရားကိုပစ္စုပန်လို့ခေါ်တယ်ဒီတော့ဘဝအနေနဲ့ပြောရင်အဝိဇ္ဇာနဲ့သင်္ခါရဟာအတိတ်ဘဝမှာအကျုံးဝင်ခဲ့တာမှန်တယ်ဒါပေမဲ့လူရှိတဲ့ယောဂီတော်ကောင်းကထောအဝိဇ္ဇာရဲ့ဥပ္ပတိပင်ဖြစ်မှုပြီးမှုပြည့်မှုကိုမြင်အောင်ဆန်းပြီးရှုနေပြီဆိုရင်ဒါခဏပစ္စုပန်ဆိုင်သွားတာပဲအလားတူပဲသင်္ခါရကအတိတ်ဘဝမှာအကျုံးဝင်ခဲ့တာမှန်တယ်အတိတ်ဘဝမှာအကျုံးဝင်ခဲ့တဲ့ထောသင်္ခါရတရားကိုဆန်းပြီးရှုလိုက်လို့ထောသင်္ခါရတရားရဲ့ဥပ္ပတိပင်လို့ခေါ်ဆိုအပ်တဲ့ဖြစ်မှုတည်မှုပြည့်မှုကိုမြင်ရင်ဒါခဏပစ္စုပန်ဆိုင်သွားတာအဲဒါကြောင့်အဲ့ဒီဥပ္ပဖြစ်မှုနဲ့ပြည့်မှုကဥရိယနဲ့ဝေယအဲ့ဒီဥရိယနဲ့ဝေယအဝိဇ္ဇာနဲ့သင်္ခါရတို့ရဲ့ဥရိယနဲ့ဝေယဖြစ်မှုနဲ့ပြည့်မှုကိုဆန်းပြီးရှုလိုက်လို့မြင်ပြီဆိုရင်ရှုနေတဲ့ဉာဏ်ကိုဥရိယပြဉာဏ်လို့ခေါ်တယ်ဒီလိုဆိုလိုတာပါနော်ဒါကြောင့်ပစ္စုပန်လို့ဆိုတော့လေဒီပစ္စုပန်ဘဝမှာအကျုံးဝင်တဲ့တရားသက်သက်ကိုသာရှိရတဲ့လုပ်ငန်းခွင်မျိုးဟုတ်ပါလားမဟုတ်ဘူးနော်အတိတ်ဘဝမှာအကျုံးဝင်တဲ့တရားပဲဖြစ်ဖြစ်အလားတူပဲနောက်အနာဂတ်ဘဝမှာအကျုံးဝင်တဲ့တရားပဲဖြစ်ဖြစ်ပေါ့ဘယ်တရားကိုမဆိုရှုလိုက်လို့သူတရားရဲ့ဥပ္ပတ္တိပင်ကိုမြင်မယ်ဆိုရင်ဒါခဏပစ္စုပန်ဆိုက်ပြီလို့ပြောရတယ်အလားတူပဲဘဝခဏကပြောခဲ့တဲ့အတဲ့ဥပ္ပတ္တိဘဝကအနာဂတ်ဘဝမှာအကျုံးဝင်မဲ့တရားအနာဂတ်ဘဝမှာအကျုံးဝင်မဲ့အကျုံးဝင်နေတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတို့ရဲ့ရှင်းမှုတည်မှုပြတ်မှုဥပ္ပတ္တိပင်ကိုလှမ်းရှုလိုက်လို့ညင်ဒါပစ္စုပန်ခဏပစ္စုပန်ဆိုင်တာပဲအဲ့ဒီခဏပစ္စုပန်ဆိုင်အောင်ရှုနေတဲ့ဉာဏ်ကိုဥရိယဗျာဉာဏ်လို့ဒီလိုခေါ်တာပါအလေကောင်းရှိတဲ့ဝိညာဉ်နာယောတ္တလေရဏဖတ္တဝေဒနာတဏဥပါဒံကမ္မဘောအတူတူပဲအဲ့ဒီဝိညာဉ်နဲ့မှာပရိသတ်ရဲ့ဝိညာဉ်နဲ့စပြီးဝိညာဉ်အလုံးပါပါတယ်ဝိဘဝိညာဉ်အလုံးပါတယ်ဒီတော့ဒီချိန်ကမှတခါကြီးတွေကအသက်60 90ရှိမယ်ဆိုရင်ပေါ့ဒီပရိသတ်နဲ့ဝိညာဉ်နဲ့လွန်ခဲ့တဲ့နှစ်ပေါင်း60 90ကဖြစ်ဖြစ်နေဆိုတော့လက်မခံနိုင်ဘူးလားလက်ခံနိုင်ရမယ်အဲ့ဒီဝိညာဉ်ကိုလည်းလှမ်းရှုလိုက်လို့သောဝိညာဉ်ဖြစ်မှုတည်မှုပြတ်မှုဥပ္ပတ္တိပင်ကိုမြင်ခဲ့မယ်ဆိုရင်ဒါခဏပစ္စုပန်ဆိုင်ပြီအဲ့ဒါခဏပစ္စုပန်ဆိုင်ပြီဆိုလို့ရှိရင်ခဏပစ္စုပန်ကိုမြင်နေတဲ့ဉာဏ်ရှုနေတဲ့ဉာဏ်ကိုဥဒိယဗျာဉာဏ်လို့ဒီလိုခေါ်ပါတယ်ဒါကြောင့်ဝိပဿနာပိုင်းမှာဆိုလိုတဲ့ပစ္စုပန်နဲ့နော်ပစ္စုပန်ကိုတော့သဘောပေါက်ဖို့လိုအပ်နေပါတယ်ဒါပေမဲ့ဒီအပိုင်းမှာဦးဇင်းတို့ဝိပဿနာရှုခွင့်နဲ့ပတ်သက်ပြီးရှင်းလင်းရမယ့်အချက်တွေကတော့တော်တော်ခံများများလေးတော့ပါတယ်ဒီဥရိယပြအမြန်ပိုင်းကတော့အကျဉ်းရှုပန်းနဲ့အကျယ်ရှုပန်းနည်းဆိုပြီးတော့နှစ်နည်းရှိပြီနော်ယောဂီတော်ကောင်းကဒီယုတ်တရားနန္တရားတွေကိုဘုလိုကအတိတ်ကနေဆိုပြီးအနာဂတ်အတိအတိတ်ပစ္စုပန်အနာဂတ်ကာလ၃ပါးအတွင်းရှိတဲ့ယုတ်ဒီနန္ဒီကိုလုံးနဲ့၂ပါးနည်းနဲ့ပဲဖြစ်စေခန္ဓာ၅ပါးနည်းနဲ့ပဲဖြစ်စေသွားနိုင်ရင်အာရဏ၁၂ပါးနည်းသွားနိုင်ရင်တတ္တသက်၈ပါးနည်းနဲ့ပဲဖြစ်စေပေါ့နော်။နောက်ကြောင့်သောပရိစ္ဆေသမုပ္ပါဒ်နည်းနဲ့ပဲဖြစ်စေယိဘာများသောဋ္ဌကဋ္ဌကအနိစ္စဒုက္ခအနတ္တလက္ခဏာယံသုံးတန်တင်ပြီးတွင်တွင်ကြီးရှုလိုက်လို့မန္တတိပိဿုပံကနေပြီးတော့ခဏပိဿုပံအတိဆိုင်ပြီးရှုလိုက်ရင်ကျဉ်လက်သွားပြီဆိုရင်တော့သူပုဂ္ဂိုလ်ဒီဘာလုပ်ရမလဲဥရိယဗျာဉာဏ်အကျဉ်ရှုဘဝကံကိုကူးထိုင်တယ်ဥရိယဗျာဉာဏ်အကျဉ်ရှုဘဝနည်းအကျဉ်ရှုဘဝကူးပြောနေတာကတော့အကျဉ်ရှုဘဝနည်းပဲရှိသေးတယ်အကျဉ်ရှုဘဝနည်းဆိုတာကတော့ပြီးတာရှိပါတယ်အဲဒီအကျဉ်ရှုဘဝနည်းကိုဘုရားရှင်ကဟောတလောကပြောခဲ့တဲ့တတိပဋ္ဌာန်ကျင့်စဉ်မှာသမုဒယဓမ္မနုပါတိဝါကာယတမေဝိဟရတိဝယဓမ္မနုပါတိဝါကာယတမေဝိဟရတိသမုဒယဝေယဓမ္မနုပါတိဝါကာယတမေဝိဟရတိစသဖြင့်ဒီလိုဟောတယ်အဲ့ဒီဟောကြားချက်ကိုပဲပရိသံဝိရမေပါဠိတော်ကြီးမှာအရှင်သာရိပုတ္တရာကိုရောမြတ်ကအကျယ်ဝေဖန်ပြီးတော့ထပ်မှဆက်ထွင်ပြီးဟောထားတယ်သမုဒယဓမ္မနုပါတိအကြောင်းတရားတွေထင်ရှားဖြင့်အကျိုးတရားထင်ရှားဖြင့်ပုံရှုရမယ်အကျိုးယုံတရားတို့ရဲ့ဖြစ်မှုကိုလည်းရှုရမယ်သို့သောအကျိုးယုံတရားတတ်တဲ့ကိုယ်တော်ဖြစ်တဲ့အကြောင်းတရားတွေရဲ့ဖြစ်မှုကြတာမရှုကောင်းဘူးလားဆိုတော့မဟုတ်ပါဘူးရှုကောင်းပါတယ်နော်သဗ္ဗေစီယနာမရူပံတိလက္ခဏာအရောပိတဝါဆိုပြီးဒီလိုဖွင့်ထားပါတယ်နော်သဗ္ဗေစီယနာမရူပေတိလက္ခဏာအရောပိတဝါ အကြောင်းတရားနေတဲ့ကောတော့ယုတ်ဒီနန္ဒီကိုလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုမယ်ဆိုပြီးဒီလိုသတ်မှတ်ချက်ရှိပါတယ်အဲ့ဒီသတ်မှတ်ချက်အရာဒါကတော့ဦးဇင်းကမူလဘာဏတအထက်ကရစတဲ့ထိုးထိုးထက်ကရမှာသတ်မှတ်ပေးထားတဲ့သတ်မှတ်ချက်ပဲအကြောင်းတရားတွေကိုလည်းရှုမယ်အပိုင်းဖြစ်တယ်အကြောင်းတရားတွေကိုလည်းဝိပဿနာရှုတော့အကြောင်းကျိုးဖြစ်ရလုံးကတော့ရှုရမယ်တို့တော့ဒီနေရာမှာအကြောင်းတရားထင်ရှားခြင်းတော့အကျိုးတရားထင်ရှားဖြစ်ပုံကံတတ်တကုအကျိုးတရားတို့ရဲ့ဖြစ်မှုကကံတတ်တကုကံတတ်နှစ်ခုခွဲရှုဖို့ဒီအပိုင်းမှာဘုရားရှင်ကညွှန်းထားတယ်အဲဒီဘုရားရှင်ရဲ့ညွှန်းချက်ကိုပဲအရှင်သာရိပုတ္တရာကိုရောင်မြတ်ကပရိသံမီတာမဲ့ပါဠိတော်မှာဝိဇ္ဇာသမုဒ္ဒယရူပသမုဒ္ဒယောတဏှာသမုဒ္ဒယရူပသမုဒ္ဒယောကမ္မသမုဒ္ဒယရူပသမုဒ္ဒယောအာဟာရသမုဒ္ဒယရူပသမုဒ္ဒယောနိဗ္ဗာန်တိလက္ခဏာဆိုပြီးတော့ဒီလို၅ချက်ဟောထားတယ်ဒီ၅ချက်ကဆိုလို့ရင်းကပါလေဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအာဟာရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤယုတ်တို့ဤဖြစ်ခြင်းသဘောလို့ဒီလိုရှုရမယ်ကံတ္တဒါဖြင့်အဲ့ဒီကံတ္တတစ်ခုကိုတဖန်ထပ်ပြီးတော့အသေးစိတ်လိုက်တော့အဝိဇ္ဇာနဲ့တဏှာကိုယူလိုက်လို့ရှိရင်ပြိဋ္ဌာဟောချင်းတူနေတဲ့ဥပါဒံကိုလည်းထည့်သွင်းပြီးယူရတယ်အဝိဇ္ဇာနဲ့တဏှာဥပါဒံသုံးခုယူလိုက်ရင်လည်းသူတို့နဲ့စိတ်တဲ့ခဏတစ်ခုအတွင်းမှာဉာဏ်သူဖြစ်သွားကြတဲ့တံပြန်စိတ်စိတ်တွေတရားတွေအလုံးအကျုံးဝင်သွားတယ်လို့ဒီလိုနားလည်ပါနော်နောက်တစ်ခုကံကိုယူလိုက်လို့ရှိရင်ကံနဲ့ကမ္မဝဋ်ချင်းတူနေတဲ့သင်္ခါရကိုလည်းထည့်သွင်းပြီးရည်တွေ့ရတယ်ဒါကြောင့်ဝိဇ္ဇာတဏှာဥပါဒံသင်္ခါရကံလို့အကြောင်း၅ခုကိုယူညွှန်းထားတယ်လို့ဟုတ်ပါဒီတော့ဒီဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရား၅ခုကြောင့်ကမ္မဇ္ဇယုတ်တည်းအထင်ရှားဖြစ်မှုကိုမြင်အောင်ရှုရမယ်ဒါကကံတည်းအထယုတ်ရူပခန္ဓာပိုင်းနောက်ပိဿုပံပိုတိဟေတုလို့ဖတ်ထုတ်အပ်တဲ့ပိဿုပံအကြောင်းပိုင်းကြတော့ခါရသမုဒ္ဒယရူပသမုဒ္ဒယခါရဖြစ်ခြင်းကြောင့်ခါရဇယုတ်ဖြစ်ပုံထည့်သွင်းပြီးဟောတယ်အဲ့တော့လက္ခဏာဟာရနိတိနိနဲ့ညှိပြီးယူလိုက်တော့ပိဿုပံပိုတိအကြောင်းရင်းပိုတိအကြောင်းရင်းတူနေတဲ့စိတ်ဥတ္တရကိုလည်းထည့်သွင်းပြီးရေးပေးရတယ်ဟာရခေါ်တဲ့ပိဿုပံအကြောင်းတစ်ခုကိုဟောလိုက်ရင်ပိဿုပံအကြောင်းရင်းတူနေတဲ့စိတ်ဥတ္တရကိုပဲထည့်သွင်းပြီးယူရတယ်ဘာဖြစ်လို့လဲယုတ်တရားဒီမှာအာဟာရကြောင့်ဖြစ်တယ်လို့စိတ်ကြောင့်ဖြစ်တဲ့ယုတ်လည်းရှိတယ်ဥတ္တရကြောင့်ဖြစ်တဲ့ယုတ်ဒီလည်းရှိနေတယ်အဲ့ဒါကြောင့်ဒီလိုပဲခန္ဓာမှာရှိခွင့်အစုံပြောမယ်ဆိုလို့ရှိရင်တော့ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကမ္မဇယုတ်တို့ဤဖြစ်ခြင်းသဘောဟာစိတ်ဖြစ်ခြင်းကြောင့်စေရိသယုတ်ဖြစ်ဤစေရိသယုတ်ဤဖြစ်ခြင်းသဘောဘုဒ္ဓဖြစ်ခြင်းကြောင့်ဥဒ္ဒဇယုတ်ဖြစ်ဤဥဒ္ဒဇယုတ်ဤဖြစ်ခြင်းသဘောအာရဇဖြစ်ခြင်းကြောင့်အာရဇယုတ်ဖြစ်အာရဇယုတ်ဤဖြစ်ခြင်းသဘောဒီလိုခွဲရှုရဒါရူပခန္ဓာဖြစ်မှုဝေဒနာခန္ဓာကြရလဲပုံစံတူပဲဒါရူပခန္ဓာကိုရှုမလဲလို့မင်းရင်တော့အခုလက်ရှိဒါရူပခန္ဓာအတိုးတို့ဖြင့်နှလုံးအိမ်မှာတည်ရှိနေတဲ့ဝိပ္ပန္နတရားတို့ရဲ့မြေရူပခန္ဓာကိုပြဏ္ဏထပ်ပြီးပြောလိုက်တာပါပရိနာနိအခိုက်ဖြစ်ဖြစ်မယ်ဆိုလို့ရှိရင်တော့စိတ်ကြောင့်ဖြစ်တဲ့ယုတ်တည်းဟာရကြောင့်ဖြစ်တဲ့ယုတ်တည်းဥဒုကြောင့်ဖြစ်တဲ့ယုတ်တည်းကပရိသန္ဓေရဲ့ဥပအခိုက်မှာမဖြစ်သေးဘူး။မဖြစ်သေးတဲ့အတွက်စေဥဒုဟာရကြောင့်ဖြစ်တဲ့ယုတ်တည်းပရိသန္ဓေရဲ့ဥပအခိုက်မှာအာယုံယုံရှုမယ်ဆိုလို့ရှိရင်ခြံနဲ့ထလုကခြံနိုင်သေးတယ်နော်။သူကပြည့်ပြည့်စုံစုံဖြစ်တဲ့အပိုင်းကိုရည်ရွယ်ပြီးတော့ပြောတဲ့စကားပဲ။တခါတခါဖြစ်မှုဝိရဏခန္ဓာကြရတယ်ပုံစံလူပဲ။အဲဒါပုံစံတူတာဘယ်လိုတူမလဲလို့မေးတော့ဝိရဏဒီအိုပရိသန္ဓေဝရဏခန္ဓာပဲဆိုကြပါလို့နော်ပရိသန္ဓေနန္တရားကတိပုဂ္ဂိုလ်ဖြစ်မယ်ဘောမနတန်နဲ့လည်းပရိနေမယ်ပရိသန္ဓေနေခဲ့မယ်ဆိုလို့ရှိရင်ဉာဏ်လည်းပါတယ်ပိဋိလည်းပါတယ်အတွက်သူ့မှာစိတ်ဆူတိတ်34လုံးရှိပါဒီလူသားမှာအဲ့တော့ဒီယောဂီပုဂ္ဂိုလ်မှာစိတ်ဆူတိတ်34လုံးရှိနေအဲ့34လုံးထဲကဝရဏကိုထုံးထုတ်ပြီးတော့ကြီးလိုက်တော့ဒီဝရဏသည်အတိတ်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံကြောင့်လည်းဖြစ်တယ်လူလောကအနေနဲ့ကွက်ပြီးတော့အထူးသဖြင့်ခန္ဓာ၅ပါးရှိတဲ့ပြိသောကာရအနေနဲ့ကွက်ပြီးပြောမယ်ဆိုရင်မြေယဝုထုရုပ်ရှိမှလည်းဖြစ်ဝုထုကလည်းအကြောင်းတစ်ခုအာယုံပရိသန္ဓေရဲ့အာယုံဒီကံကမ္မနမေဂတိနမေပ မျိုးမျိုးဖြစ်လိမ့်မယ်အတိတ်ဘဝမရဏကာဏအခါမှာသင်ခဲ့တဲ့အာယုံပဲဟိုဒီနေ့ကပုံစံထုတ်ပြတဲ့ယောဂီတွေရဲ့ပုံစံအတိုင်းပေါ့နော်မိမိတို့ဆံရဆံရအာယုံလေးတစ်ခုတော့ဒီသင်္ခါမှာသင်နေလိမ့်မယ်အဲဒါအာယုံလေးသင်စားကြည့်ရမယ်ဘာဖြစ်လို့လဲဝေဒနာစရကအာယုံရဲ့အရာတွေကိုခံစားတာဖြစ်တော့ခံစားစရာအာယုံရှိမှဒီဝေဒနာကဖြစ်မယ်နော်ရှင်ဘက်စိတ်စိတ်တွေဖတ်တာဥဆောင်နေတဲ့ရှင်ဘက်စိတ်စိတ်တွေပါမှလည်းဒီဝေဒနာကဖြစ်နိုင်တယ်ဒါကြောင့်ဝိသုတို့အာယုန်တို့ဖတ်တာတို့စတဲ့ဒီအကြောင်းတရားတွေလည်းပါနေတယ်။ပါနေတဲ့အတွက်ဒီပရိသန္ဓေဝိရဏခန္ဓာတစ်ခုရဲ့ရှုဘက်ကိုပြောမယ်ဆိုရင်အဝိဇ္ဇာဖြစ်ခြင်းကြောင့်ဝိရဏဖြစ်၏၊တဏှာဖြစ်ခြင်းကြောင့်ဝိရဏဖြစ်၏၊ဥပါဒံဖြစ်ခြင်းကြောင့်ဝိရဏဖြစ်၏၊သင်္ခါရသင်္ခါရဖြစ်ခြင်းကြောင့်ဝိရဏဖြစ်၏၊ကံဖြစ်ခြင်းကြောင့်ဝိရဏဖြစ်၏၊ဝိသုဖြစ်ခြင်းကြောင့်ဝိရဏဖြစ်၏၊အာယုန်ဖြစ်ခြင်းကြောင့်ဝိရဏဖြစ်၏ဖတ်တာဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဖတ်တာဆိုတော့လည်းဖတ်တာတကူလေးသူဒီမဟုတ်ရှင်ပဲအစ်စ်တွေအကုန်လုံးပါတယ်ဖတ်တာဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဝေဒနာဤဖြစ်ခြင်းတဘောဒီလိုရှုရမယ်ဒါဖြစ်တဲ့ပဲကျန်နေတဲ့တင်ညာတင်္ခါရဝိညာဉ်တွေမှလည်းနေဖြစ်ပြီးရှုပြီးတော့ဒါကဖြစ်ဖို့ဖြစ်မှုရှုပြီးတဲ့အချိန်ခါကျတော့ဒါချုပ်ွက်ချုပ်တဲ့အပိုင်းကိုလည်းမြတ်စွာဘုရားဟောတယ်ဟောတော့အဲ့ဒီအပိုင်းမှလည်းကြောင်းမြန်ထမ်းမယ်အဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ဆိုးဤဘယ်ခါမှချုပ်မလဲ။ဟောနောက်အနာကအရတ္တမဲ့ရတဲ့အချိန်ခါမှာအဝိဇ္ဇာတဏဥပ္ပဒဏ်ရဲ့ချုပ်ခြင်းသွားတဲ့အတွက်ပရိနိဗ္ဗာန်သုတိရဲ့နောက်ပဲယုတ်တိနန္ဒီရဲ့နောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်နုဗ္ဗာဒနိရောဓသဘောအဖြစ်ချုပ်ခြင်းမှုကိုဉာဏ်နဲ့မြင်အောင်လှမ်းကြည့်ပြီးတော့မှအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ဆိုးဤတဏချုပ်ခြင်းကြောင့်ရုပ်ဆိုးဤဥပ္ပဒဏ်ချုပ်ခြင်းကြောင့်ရုပ်ဆိုးဤသင်္ခါရချုပ်ခြင်းကြောင့်ရုပ်ချုပ်ဤ၊ကံချုပ်ခြင်းကြောင့်ရုပ်ချုပ်ဤ၊သံဃာရုပ်တည်းဤချုပ်ခြင်းသဘော၊သိချုပ်ခြင်းကြောင့်စိရိသရုပ်ချုပ်ဤ၊စိရိသရုပ်ဤချုပ်ခြင်းသဘော၊ဥဒုချုပ်ခြင်းကြောင့်ဥဒိသရုပ်ချုပ်ဤ၊ဥဒိသရုပ်ဤချုပ်ခြင်းသဘော၊အာရချုပ်ခြင်းကြောင့်အာရသရုပ်ချုပ်ဤ၊အာရသရုပ်ဤချုပ်ခြင်းသဘောလို့အဲ့ဒီလိုရှိပါတယ်။ဝေဒနာခန္ဓာဆိုတဲ့ဉာဏ်ခန္ဓာတွေလည်းမြင်ပြီးပြီးရှိပြီတော့နော်။အဲ့ဒီတော့ဒီအဲ့ဒီလိုအဖြစ်တတဲ့ရှင်ဤအချုပ်တတဲ့ရှင်ဤအဲ့ဒီနှစ်နည်းကိုမြတ်စွာဘုရားကတတိပဒံပြည့်စုံမှာဟောထားတယ်။ဟောထားတဲ့အတိုင်းနောက်တစ်ခုဖြစ်ချုပ်ကိုလည်းတွဲရှုတဲ့နည်းဖြစ်နေတစ်ခုသမုဒယဝေယဓမ္မနုပ္ပတ္တိဆိုပြီးဒီလိုဟောထားတာလည်းရှိတယ်။အဲ့ဒီနည်းအရာကတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယောဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယောချုပ်ဤတဏှာဖြစ်ခြင်းကြောင့်ယောဖြစ်တဏှာချုပ်ခြင်းကြောင့်ယောချုပ်ဤဥပါဒံဖြစ်ခြင်းကြောင့်ယောဖြစ်ဤဥပါဒံချုပ်ခြင်းကြောင့်ယောချုပ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤကမ္မဇယုတ်တို့ဤကမ္မဇကံချုပ်ခြင်းကြောင့်ကမ္မဇကံချုပ်ခြင်းကြောင့်ကမ္မဇယုတ်ချုပ်ဤကံလည်းနောက်တစ်ခုစိတ်ချုပ်ခြင်းကြောင့်စိတ္တယုတ်ချုပ်စိတ်ချုပ်စိတ်ဖြစ်ခြင်းကြောင့်စိတ္တယုတ်ဖြစ်ဤစိတ္တစိတ်ချုပ်ခြင်းကြောင့်စိတ္တယုတ်ချုပ်ဤဥဒုဖြစ်ခြင်းကြောင့်ဥဒ္ဒယောချုပ်၏ဥဒုဖြစ်ခြင်းကြောင့်ဥဒ္ဒယောဖြစ်၏ဥဒုချုပ်ခြင်းကြောင့်ဥဒ္ဒယောချုပ်၏ဟာရဖြစ်ခြင်းကြောင့်အာရဇယောဖြစ်၏ဟာရဇဟာရချုပ်ခြင်းကြောင့်ဟာရဇယောချုပ်၏ဒါကချုပ်ပုံတက်တဲ့ရှိတာအဲ့ဒီရဲ့နောက်မှာသဗ္ဗေစီယနာမရူပေတိလက္ခဏာအရောပိတောဆိုတဲ့အထက်ကရာမြတ်ရဲ့သမ္မာချက်အရလက္ခဏာပါတင်ပြီးရှုကျင်နေဆိုရင်တော့သဘောကောကဘာလို့ရမလဲအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤအဝိဇ္ဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စဆိုပြီးအဲ့ဒီနောက်ကလက္ခဏာထပ်တင်ရနော်တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်တဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ခါရလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စဒီကြတော့ဝိပဿနာကျွမ်းမယ်ကံကတော့စေရနာကိုပြဏထားယူပါနော်ကမ္မတ္တိလည်းကတော့ဝိပဿနာမကျူကောင်းလို့ဖြစ်ပါတယ်နော်နောက်စိတ်ဖြစ်ခြင်းကြောင့်စေရနာယုတ်ဖြစ်ဤစိတ်ဖြစ်ခြင်းကြောင့်စေရနာယုတ်ချုပ်ဤစိတ်လည်းဖြစ်ပြအနိစ္စစေရနာယုတ်လည်းဖြစ်ပြအနိစ္စဥဒုဖြစ်ခြင်းကြောင့်ဥဒ္ဒတာယုတ်ဖြစ်ဥဒုချုပ်ခြင်းကြောင့်ဥဒ္ဒတာယုတ်ချုပ်ဤဥဒုကဥဒုလည်းဖြစ်ပြအနိစ္စဥဒ္ဒတာယုတ်လည်းဖြစ်ပြအနိစ္စအဟာရဖြစ်ခြင်းကြောင့်အဟာရသာယုတ်ဖြစ်အဟာရဖြစ်ခြင်းကြောင့်အဟာရချုပ်ခြင်းကြောင့်အဟာရသာယုတ်ချုပ်ဤအဟာရလည်းဖြစ်ပြအနိစ္စအဟာရသာယုတ်လည်းဖြစ်ပြအဟာရလည်းဖြစ်ပြအနိစ္စအဟာရသာယုတ်လည်းဖြစ်ပြအနိစ္စသတိဖြင့်လက္ခဏာနောက်ကသင်ရဒုက္ခအနတ္တလည်းပုံစံတူလက္ခဏာသင်ပြီးတော့ အဲ့ဒီနီးအားဖြင့်ရှိတဲ့စနစ်ကိုတော့ဥရျာပြအညာအညာစုပေါင်းနည်းလို့ခေါ်ပါတယ်သို့တော့ဒါကတော့အရင်ပြန်ပါတကယ်ရှိမှာကတော့၆လိုင်းလုံးပဲစိတ်တဲ့ခဏတိုင်းမှာခန္ဓာ၅ပါးဖွဲ့ပြီးတော့ကုန်စင်အောင်ရှိမှာလုပ်ငန်းခွင့်ဖြစ်ပါတယ်ပြိဿုပ္ပံမှာရှိတဲ့အတိတ်နာကမှလည်းဒုနိဒကောင်ရှိမှာသဘောဖြစ်တယ်နော်အဲ့တော့အတိတ်နာကပြိဿုပ္ပံကလည်း၃ပါးလုံးပါဒီဥရျာပြညာအညာစုပေါင်းနည်းအားဖြင့်ရှိပါအဲ့ဒီရှိပုံနေစနစ်ကိုဘုရားရှင်ကတတိပဒံကြည့်ခင်မှာတော့သမုဒိယဓမ္မနုပတိဝေယဓမ္မနုပတိသမုဒိယဝေယဓမ္မနုပတိဆိုပြီးဒီလိုအကျဉ်းချုပ်ဆွံ့ကြထားတယ်။အဲ့ဒီအကျဉ်းချုပ်ဆွံ့ကြချက်တွေကိုပရိဂံမီတာမဲ့ပါဠိတော်ကြီးကိုကိုးကားပြီးတော့အထက်ကရာများကလည်းအကျယ်ရှုဘောပုံတွေကိုထပ်မံပြီးချက်တယ်ဉာဏ်ကြပေးထားတယ်။အဲ့ဒီတော့အဲ့ဒီလိုရှုခွက်တွေကိုစနစ်တကျရှုလိုက်ခဲ့လို့ဆိုရင်ဘာဖြစ်လဲ။သဇေဝမနတိကရတောဣတိကိရိမေအဓမ္မအဟုတဝတံဖွင့်တိဟုတဝပတိဝင့်တိဟုတဝပတိဝင့်တိတိညာနာဝိတတတရံဟောတိအဲ့ဒီလိုနှလုံးသွင်းလိုက်မယ်ဆိုလို့ရှိရင်ဣတိကိရိမေဓမ္မအဟုတဝတံဖွင့်တိဤယုတ်တရားနံတရားအကြောင်းတရားအကျိုးတရားတွေဟာရှေ့ကမဖြစ်ဘဲယခုမှယုတ်ကြည့်ဖြစ်ပေါ်လာတယ်ဟုတဝပတိဝင့်တိချုပ်ဖြစ်ပြီးတော့လည်းချက်ချင်းဆုံးပြသွားတယ်ဆိုပြီးတော့ညာဟာအထုသဖြင့်သာလွန်တန်ရှင်းလာလိမ့်မယ်။ညာကြီးကတိတ်ထက်လာတယ်။ဆုံးပြီးတော့အသိဉာဏ်တန်ရှင်းလာမယ်။ရှင်းကမဖြစ်ဘူးကုမယုတ်ကြည့်ဖြစ်ပေါ်လာတယ်ဘာကြောင့်လဲဒီအကြောင်းရှိလို့ဒီကျိုးဖြစ်တယ်။ဒီကျောင်းထုတ်တာနဲ့ဒီကျိုးတွေနဲ့ထုတ်သွားတယ်ညာထဲမှာတန်ရှင်းနေတယ်။အကြောင်းရှိလိုက်တော့လည်းဖြစ်ပြီးပြည့်နေတဲ့အနိစ္စတရားဒုက္ခတရားအနတ္တတရားအကျိုးတွေပြည့်တယ်လို့အနိစ္စတရားဒုက္ခတရားအနတ္တတရားတွေပဲတခုမှခိုင်းပါတဲ့အနှစ်သာရအတ္တဆိုတာလိုက်ရှာကြည့်တော့ရှာလို့မတွေ့ဘူးအကျောင်းအကျိုးနေရာလုံးနဲ့အတ္တလိုက်ရှာကြည့်တော့လည်းရှာလို့မတွေ့ဖန်ဆင်းနေတဲ့အတ္တလည်းမတွေ့အဖန်ဆင်းခံရတဲ့အတ္တလည်းမတွေ့ဒီတရားတွေတင်ရှိကမရှိပဲယခုမှယုတ်ကြီးဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးတော့ချက်ချင်းချုပ်သွားတယ်ဒီစကားလေးပြောလိုက်တော့မဖြစ်ခင်ကလည်းဒီတရားတွေမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးမရှိခြင်းနှစ်ခုရဲ့အလေကောင်းပါတယ်ရင်ယာယီအခိုက်အတန့်အဖြစ်ပေါ်လာတယ်။အမတ္တအဋ္ဌဉာဏ်တန်ရှင်းသွားမယ်။တန်ရှင်းလိုက်တဲ့အတွက်ဘာဖြစ်လဲ။တဒေဝပစ္စယတော်ဇေဝခန္ဓာတော်သဒ္ဒေတာဥဒ္ဒယပြန်ပတ္တတော်သစ္စာပရိစ္ဆာသမုပ္ပါဒနယလက္ခဏအဘေဒပကတာဟွန်တိ။ယင်းဤတော့လျှင်ပစ္စယတော်ဇေဝအကြောင်းတရားအဖြစ်၎င်းခန္ဓာတော်သခန္ဓာအဖြစ်၎င်းဒ္ဒေတာနှံမျိုးနှစ်စားနှစ်ပါးအဖြစ်ဥဒိယဗျံဖြစ်ခြင်းပြည့်ခြင်းဥဒိယဗျံသဘောကိုပတ္တတော်ရှုမြင်၍နေသောတတ္တထိုယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တန်၌သစ္စာပရိစ္ဆာသမုပ္ပါဒနေယလက္ခဏအဘိဓာသစ္စာ၄ပါးကြောင့်ကျောဆက်ပရိစ္ဆာသမုပ္ပါဒသဘောတရားဤ၄ပါးလက္ခဏာ၅ပါးအထုအပြားတို့သည်ဘာဂတံထင်ရှားလာကြကုန်ဤဟွန်ဒီဖြစ်ကြလေကုန်၏အဲဒီလိုအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့အကြောင်းအကျိုးနှစ်ရလုံးတော့ကိုဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကိုသိစီရတော့ဥရိယပြအတ္တနာခန္ဓာတော့ဥရိယပြအတ္တနာလို့ဒီလိုခေါ်ပါတယ်သိစီရတော့ဥရိယပြအတ္တနာဆိုတာကအကြောင်းအဖြစ်ဖြစ်ပြရှုနေအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဒီလိုရှုတဲ့နည်းကအကြောင်းတရားအဖြစ်ဖြစ်ပြရှုနေသိစီရတော့ဥရိယပြအတ္တနာဝိဇ္ဇာလည်းဖြစ်ပြအနိစ္စယုံလည်းဖြစ်ပြအနိစ္စသတိဖြင့်ရှုတယ်အဲ့ဒီရှုနည်းကတော့ခန္ဓာတော်ဥရိယပြအဒသနာခန္ဓာအားဖြင့်ဖြစ်ပြရှုနည်းလို့ခေါ်ပါတယ်အဲ့ဒီရှုနည်းနှစ်နည်းဖြင့်ဥရိယပြဉာဏ်ကိုမှန်ရှင်းလာအောင်ရှုပတ်သုံးသပ်နေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တမသစ္စာလေးပါးထင်ရှားလာမယ်ကြောင့်ကျောဆက်ပြိစ္ဆာဓမ္မပဓမ္မတရားတွေထင်ရှားလာမယ်ဤလေးပါးထင်ရှားလာမယ်လက္ခဏာ၅ပါးထင်ရှားလာနိုင်မယ်လို့ဒီလိုဖွင့်ထားတယ်။ဒါတော့သစ္စာ၄ပါးဒီချင်းကမှယူဝင်ထားတဲ့သစ္စာကတော့လောကီသစ္စာကိုအတုတ္တိယူဝင်ထားတယ်လို့ပဲမှတ်ထားပါနော်။သစ္စာ၄ပါးထင်ရှားလာမယ်ဆိုတော့သစ္စာ၄ပါးမသိခင်ဘာဖြစ်မလဲ။ဟောရင်လည်းနည်းနည်းလေးပြည့်စုံအောင်နဗုဒ္ဓမအနေနဲ့ထပ်ဟောကြရအောင်နော်။မနာရသေးတဲ့ပုဂ္ဂိုလ်တွေလည်းဒီချက်ပါနေကြပါတယ်။ဟောတန်ရောက်ပါဠိတော်မှာကုဋ္ဌကရသုတ်တန်ဆိုတဲ့ထိုသုတ်တန်ဒီမှာဘုရားရှင်ကဟောထားတယ်နော်ယောဟိဘိက္ခဝေယောဟိကောတိဘိက္ခဝေဧဝံဝတေယယောဘိက္ခဝေဧဝံဝတေယအဟံဒုက္ခအရိယသစ္စာယထာဘုဒ္ဓနာဘိသမိစ္ဆာဒုက္ခသမုဒိယအရိယသစ္စာယထာဘုဒ္ဓနာဘိသမိစ္ဆာ ဒုက္ခနိရောဓအရိယသစ္စာယထာဘုဒ္ဓနာပိသမစ္စာမမဒုက္ခသန္တံကရိတာမိတိနိဒန္ဒနာဝိသတိဘာပြောလဲစိတ္တယံတို့ပုဂ္ဂိုလ်တဥက္ကနာပြီပြောမယ်ငါသည်အရိယတို့ရဲ့ဒုက္ခအရိယသစ္စာတရားကိုဟုတ်တိုင်းမှာဆိုဉာဏ်ဖြင့်ထွက်ဖို့မသိပဲဒုက္ခဖြစ်ကြောင့်သမုဒိယအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထွက်ဖို့မသိပဲဒုက္ခထုတ်ရန်និရောဓသစ္စာတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထွက်ဖို့မသိပဲဒုက္ခထုတ်ရန်និဘန်သို့ရောက်ကြောင်းကျင့်စဉ်ဟုခေါ်ဆိုအပ်တဲ့မေတ္တာအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်ထွက်ဖို့မသိပဲဒုက္ခကုံအောင်ပြုလုပ်မယ်လို့လာပြောမယ်ဆိုရင်သူပုဂ္ဂိုလ်ရဲ့ပြောပြချက်ဒီပြောပြသည့်အတိုင်းဖြစ်နိုင်ရာတော့အကြောင်းအရာပဲနည်းနဲ့မှမရှိဘူးဒီလိုဆိုရင်သစ္စာလေးပါးမသိရင်ဒုက္ခကုန်မလားမကုန်နိုင်ဘူးအဲ့ဒီသစ္စာလေးပါးပဲသင်္ခါမှာသင်ရှာမယ်ခုပြောနေနော်အဝိဇ္ဇာဖြစ်ခြင်းကြောင့်ယောက်ျီအဝိဇ္ဇာချုပ်ခြင်းကြောင့်ယောက်ျို့ဤအဝိဇ္ဇာလည်းဖြစ်ပြနေကြယုတ်လည်းဖြစ်ပြအနိစ္စသတိဖြင့်ဥရိယပြညာအကြောင်းတရားအဖြစ်ဖြစ်ပြအကျိုးအခဏအဖြစ်ဖြစ်ပြဒီဖြစ်ပြနှစ်နည်းနဲ့ရှုပွားမှသစ္စာလေးပါးကသင်ရှာလာမယ်တစ်ချက်နောက်တစ်ခုကအဲ့ဒီလိုရှုနိုင်ရည်ဒီအတိတ်နာကနဲ့ပြင်ပြီးရှုလို့ရနိုင်ပါမလားမရနိုင်ဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကအတိတ်ဘဝကတရားဒီဘဝကိုဗဟုထားခဲ့နော်အဲ့ဒါအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေဖြစ်လို့အကျိုးယုတ်ဒီနန္ဒီဒေသဖြစ်ပုံကိုမြောင်ရှုရမယ်ဆိုတော့ဒါအတိတ်ကိုလှမ်းမရှုရင်ဒီရှုဘက်ကိုကိုယ်တိုင်မျက်ဖောက်ဆင်းပေါက်ပြီးသိနိုင်ပါမလားမသိနိုင်ဝိဇ္ဇာရဏဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေချုပ်သွားရင်အကျိုးရုပ်တည်နန္ဒီနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ဟောပရိနိဗ္ဗာန်ဆုတည်အနောက်ပိုင်းမှာချုပ်ခြင်းဘုံကိုမြော်ဆန်းကြည့်ရမိမိကလည်းပရိနိဗ္ဗာန်မဆန်သေးဘူးဆိုတော့ထုံးခြင်းဟာလည်းအနာဂတ်ရှုခွင့်နဲ့ပြင်ပြီးဖြစ်လို့ရပါမလားမရနိုင်ဘူးနော်နောက်အနာဂတ်ရတ္တမဲ့ရတဲ့အချိန်ခါမှာဝိဇ္ဇာရဏဥပါဒံသင်္ခါရကံတင်ကနောက်တစ်ခါမဖြစ်တော့ချုပ်ခြင်းလို့ခေါ်ဆိုအပ်တဲ့အနုပါဒအနိရောဓသဘောအဖြစ်ချုပ်သွားတယ်အဲ့ဒီလိုနောက်တစ်ခါမဖြစ်တော့ချုပ်ခြင်းလို့ခေါ်ဆိုအပ်တဲ့အနုဒ္ဒပါဒနိရောဓသဘောအဖြစ်ချုပ်ခြင်းသွားပြီးတဲ့နောက်ပရိနိဗ္ဗာန်သုတိရဲ့နောက်ပိုင်းမှာအကြောင်းတရားတွေမရှိတဲ့အတွက်အကျိုးတရားတွေဖြစ်ခွင့်မရတာအကျိုးယုံနံဒီလဲနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်လုံးလုံးချုပ်သွားအဲ့ဒီချုပ်ခြင်းမှုတွေကိုလှမ်းပြီးမြင်အောင်ကြည့်ပြီးတော့မှဒီရှုခွက်တွေကိုရှုရအောင်ဒါကြောင့်အဲ့ဒီရှုခွက်တွေဒီအတိတ်နာကနဲ့ကျင်းပြီးဒီဥရိယပြညာအကျဉ်းရှုပွားနည်းကိုရှုလို့ရပါမလားမရနိုင်ဘူးဒါကြောင့်ဒီဥရိယပြညာအပြင်းရှုပွားနည်းအရသစ္စာလေးပါးကိုပုံစံမှန်သိမှမဟုတ်ဒုက္ခကကုန်နိုင်မှာဖြစ်တော့သစ္စာလေးပါးရဲ့မှာဒီကကြီးတွေအလုံးရပုံကြလိမ့်မယ်ဒုက္ခသစ္စာနော်ဘာလို့ဒုက္ခသစ္စာခေါ်လဲသံခိတေနပိစုပါဒနဲ့ခန္ဓာဒုက္ခအပြင်းရောက်အဖြစ်ဥပါဒနဲ့ခန္ဓာငါးပါးဒီဒုက္ခသစ္စာတရားဆိုပြီးတော့ဓမ္မစကြာဒေသနာမှာဘုရားအတိအကျဟောထားဘာလဲဥပါဒနဲ့ခန္ဓာငါးပါးကရူပပါဒနဲ့ခန္ဓာဝေဒနုပါဒနဲ့ခန္ဓာသိဉ္စုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝိညာဉ်ုပါဒနဲ့ခန္ဓာဥပါဒနဲ့ခန္ဓာဘယ်နှပါးရှိလဲ၅ပါးဘာကိုရူပပါဒနဲ့ခန္ဓာခေါ်တယ်ရရင်ကိုယ်တော်တိုင်ခန္ဓာဝက်ကလည်းယုတ်ပါဠိတော်မှာခန္ဓာသုတ်တန်ဆိုတဲ့သုတ်တန်တစ်ခုဟောထားတယ်အဲ့ဒီသုတ်တန်မှာဘုရားရှင်ကိုယ်တော်တိုင်ဘယ်လိုဟောလဲမြန်ကြည်စီရူပအတ္တိတနာကတပိစုပ္ပန္နဣဇတံဝဘိဓဝဩရိကံဝဒုက္ခမဝထိနာဝပဏိဓဝယန္တုရေတန္တိကေဝသတ္တောဥပါဒဏိယအယဟုတ်သတိရူပပါဒနဲ့ခန္ဓာအတိယုတ်တရားပိစုပ္ပန်ယုတ်တရားအနာကယုတ်တရားဣဇန္တယုတ်တရားဘိဓယုတ်တရားဩရိကခေါ်တဲ့ယုံရင်ကျန်တဲ့ယုတ်တရားဒုက္ခမခေါ်တဲ့သင်္မေနိညာနဲ့ယုတ်တရားသီလခေါ်တဲ့ယုံညံ့တဲ့ယုတ်တရားပဏိတခေါ်တဲ့မွန်မြတ်တဲ့ယုတ်တရားဒုရခေါ်တဲ့ရှုမြင်တဲ့ယောဂီရဲ့အတိညာနဲ့ဝေးတဲ့ယုတ်တရားတဏိကခေါ်တဲ့ရှုမြင်တဲ့ယောဂီရဲ့အတိညာနဲ့နိကနေတဲ့ယုတ်တရားအဲ့ဒီတစ္ဆေတမျိုးသောအခြင်းအပြည့်ဒီနည်းယုတ်တရားအစုပုံရှိတယ်အဲ့ဒီယုတ်တရားအစုပုံဤတတဝအာလောတရားတို့ရဲ့အာယုရိယ32ပုံနဲ့မြင်အပြည့်မှတည်ရှိနေကြမယ်ဆိုရင်ပေါ့နော်ဥပါဒဏိယတဏှတိဆိုပြီးငါငါဟာလို့နှမ်းကျွေးယူရ32ပုံနည်းမြေအပြည့်မှတည်ရှိကြမယ်ဆိုရင်အဲဒီ32မျိုးသောအပြည့်အစုံဒီနေတဲ့ဒီယုတ်တရားအစုပုံကိုပဲရုပ်ပါဒနဲ့ခန္ဓာလို့ငါပြောဟောတယ်ဒီလိုသတ်မှတ်ထား यानी ले वो ना दिन यादें खड़ा हुई नहीं माले बहुत धन हुए होता बारे ठा जाओ ऐसे डब्जो तो अच्छी है अभी दीनी दे खाना गावा असु अबोली आदि साले दुखा दिसा अरे दुखा दिसा दिया को होता ही मजा मदी गई है दुखा को मला मको मु दिगो दम था ना ना दमोरी आदि सा सरा का भाले ओ दिखा ये रना दुखा मारो यह सिंह का जंजो से बड़े सा दुखा दमोरी आदि को दमोरी आदि सा ले अधिक जा होता पारे ना विवेक बाली का जी मारो तना को दमोरी आदि सा लो ब्रानानी अभी हो रहे तब थमा नी दुनिया नी मारो दिले का सेवा को दमोरी आदि सा लो हो रहे तड़िया नीमा अगुदुरिया आलम को अगुदुगा हुदुम्या को दुमुरिया दिशा लो हो रहे यदौदा नी जरा अगुदुगा हुदुम्या ने वोदा ली दीदा लहराओ से दोगा को मी भी रो बीजु बियो ठाउं थारे आलोभ आदोदा अमोह खोरे गुदा मूला दिया दो मा को ने दुमुरिया दिशा लो हो रहे ये समा नी जरा मा गुदुगा अगुदुगा मनम्या को दुमुरिया दिशा लो प्यादी लो खोले अरे बेजमा नी जरा निब्रेदा नी अगुरिया देशा को अजय अजामजी गोदी अं हरो मुरे नी लो खोवारे ऐ लो गुदो का अगुदो का मनुमिया दी भली साले तुमुरिया देशा तना को तुमुरिया देशा लो खोरा करो भरना नी बे तना अशोदा अशोदा ऐसी मां कांगा अशो पे तना अशोदा अशोदा मशीन दी गांडी अशो पे नहीं ले सो आ मशीन जिसी ले देखो मी फोन लाइन लो छोगा दौड़ने ဒီလူကြီးဒီနောက်ကအပင်ဆိုတဲ့အကျိုးကိုဖြစ်စေနိုင်တဲ့သွားအားရှိသေးလားမရှိတော့အထဲမှာဒီသစ္စာထဲမှာအစိုးတတ်အစိတ်တမခန့်တော့သေးဘူးဆိုရင်ဒီသစ္စာကလည်းရင့်ကျက်နေတဲ့ရင့်ကျက်နေတဲ့သစ္စာဖြစ်ဖြစ်မယ်ဆိုရင်ပေါ့ရင်းနေဥဒ္ဒအစရှိတဲ့အကြောင်းကြတဲ့ညညွတ်တဲ့တဏှာမှာကြိချာစောက်ပြုတ်လိုက်ရင်ဒီပစ္စည်းကနောက်ထပ်သစ်ပင်လို့ခေါ်ဆိုအပ်တဲ့အကျိုးတခုဖြစ်စေနိုင်တဲ့သွားအမရှိဘူးလားရှိနေတယ်အဲဒီပုံစံအတိုင်းနဲ့တဏှာအစိုးတအစိတ်တရှိမှဉာဏ်ဒီကအကျိုးပြည့်နေလို့ဘုရားရှင်ကတဏှာကိုသမှုရသစ္စာလို့ဗုဒ္ဓနာနည်းအဖြစ်တတ်ဟောတာအနားတူပဲကြံနေတဲ့ငါးနည်းနဲ့ပါလေးနည်းလုံးဒီဌာနအနည်းပဲမေဇမာနီလို့ခေါ်ဆိုအပ်တဲ့ကုသိုလ်ကအကုသိုလ်ကဟိုသမ ्या ဒီသမုဒိယတိစ္ဆာလို့ခေါ်တဲ့အမည်ကတော့နိဗ္ဗရတအနည်းသမုဒိယတိစ္ဆာကိုအကျဉ်းချံမရှိကောသင်အောင်ဟောတော်မူတဲ့အမည်ပဲ။ဒါကြောင့်အဲ့ဒီသမုဒိယတိစ္ဆာကဟုတ်တိုင်းမှန်စွာမသိခဲ့ဘူးသမုဒိယတိစ္ဆာကိုဟုတ်တိုင်းမှန်စွာယောဂီသူတော်ကောင်းကကိုယ်တိုင်မြတ်မှသွင်းပေါက်ပြီးမသိခဲ့ဘူးဆိုလို့ရှိရင်မဟုတ်နိဗ္ဗာန်ရမလား။မရဘူးဒုက္ခကုန်မလား။မကုန်ဘူး။ဒီကဒီဘဝကိုဖြစ်စေတဲ့သမုဒိယတစ္ဆာကိုဥစ္စလုကဆန့်ကျင်ကြည့်လိုက်လို့ရှင်းရင်ပေါ့နော်ဒီသမုဒိယတစ္ဆာဘယ်တော့မှဖြစ်ကြတယ်ဆိုတာကိုကျန်ကများကြတော့အတိအကျဖော်ပြထားတာရှိပါတယ်နော်ဒီကနေ့ဒီပစ္စုပန်လက်ရှိခန္ဓာ၅ပါးရူပါရူပံပိစ္ဆခန္ဓာတံဟောတိဒုက္ခတစ္ဆာဒါကတော့လက်ခံနိုင်ကြမယ်လူပြန်နဲ့နန္ဒီယကခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်နိယဘာသစ္စာလဲဒုက္ခသစ္စာဒါဘူဝင်းဝိဝင်းကိုဖွင့်ဆိုဖွင့်ဆိုထားတဲ့နော်ဓမ္မဟောဝိဇ္ဇာရိတေကရဇာမေနာ60ရှိ69မှာလာတဲ့စကားပဲပြီးတော့ယုတ်တရားဉာဏ်တရားတွေက၅ဘုံပုံလိုက်တော့ခန္ဓာ၅ပါးဖြစ်သွားပြီအဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်နိယဒုက္ခသစ္စာတန်သမုဒ္ဓဘိကပုရိမဒဏသမုဒ္ဓယသစ္စံတန်သမုဒ္ဓဘိကပုရိမဒဏသမုဒ္ဓယသစ္စံသုဒုက္ခသစ္စာခေါ်တဲ့ခန္ဓာ၅ပါးကိုဖြစ်ပေါ်စေတတ်တဲ့ပုရိမဒဏရှိရှိဘောကပြုစုတွထောင်ခဲ့တဲ့တဏှာဒီဘာသစ္စာလဲသမုဒ္ဓယသစ္စံဒီဘောမှာပြုစုတွထောင်နေတဲ့တဏှာဒီဒီဘောဒုက္ခသစ္စာအမြင်ရတဲ့ခန္ဓာ၅ပါးရဲ့အကြောင်းရင်းသမုဒ္ဓယသစ္စာဟုတ်လားမဟုတ်ဘူးရှိဘောကပြုစုတွထောင်ခဲ့အဲ့ဒါလည်းလည်းလေးတချို့ကတော့တဏှာသမုဒိယတိစ္ဆာပဲတဏှာပြီးရင်သမုဒိယတိစ္ဆာပြီးတာပဲလို့ကျွန်တော်ဒီလိုပြောနေကြတယ်။လက်ရှိခန္ဓာ၅ပါးရဲ့အကြောင်းရင်းသမုဒိယတိစ္ဆာကဒီဘက်မှာဖြစ်ခဲ့တာမဟုတ်ဘူး။တနည်းအားဖြင့်ဒီတဏှာဒီဘက်ကဗရဏာနည်းပဲနော်။ အတိတ်ကပြုစုပြိစ္ဆာသမုပ္ပါဒိနဲ့ကြွရင်တော့အတိတ်ဘဝကပြုစုပြုထောင်ထားခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံပဲအဲဒီကံတွေဒီဘာတိစ္ဆာလဲသမုဒိယတိစ္ဆာအဲဒီသမုဒိယတိစ္ဆာကြောင့်ဒီဘဝမှာခန္ဓာ၅ပါးဒုက္ခတိစ္ဆာဖြစ်တာကိုမြင်အောင်ကြည့်ရအဲဒီအခါကျတော့မှဒီသမုဒိယတိစ္ဆာကိုဟိုတိုင်းမှစွာကြည့်သမုဒိယတိစ္ဆာဒီသမုဒိယတိစ္ဆာဖြစ်တယ်ဆိုတာဟိုတိုင်းမှစွာကြည့်အဲ့ဒီလိုမသိတဲ့ရင်ဒုက္ခကုန်မလားဒုက္ခမကုန်ဘူးนิโรธทิสสารมรรคทิสสารก็တော့ဒီဒုက္ခทิสสารတရားသမုဒိယทิสสารเนี่ยတရား2ပါးတို့ဒီဝဋ္ဌทิสสารခေါ်တယ်ဝဋ္ဌทิสสารဖြစ်တဲ့ဒီဒုက္ခทิสสารတရားသမုဒိယทิสสารတရား2ပါးကိုวิปัสสนาภาวนากรรมฐานကြီးကြရပါတယ်ဒီဒုက္ခทิสสารတရားသမုဒိယทิสสารတရား2ပါးကวิปัสสนาရဲ့အစုကအာယုန်နေဖြစ်ကြဝိပဿနာဉာဏ်ရဲ့အစုကအာယုန်နေဖြစ်ကြတယ်အဲ့ဒီတရား2ပါးကိုဝိပဿနာဘာဝနာကမ္မထာစီးကြလိုက်ခြင်းနဲ့ဆိုရင်တော့ထိုဝိပဿနာဉာဏ်တို့ရဲ့အဆုံးအမမဲ့ဉာဏ်ဖုံဉာဏ်ပေါ်လာမယ်ထိုမဲ့ဉာဏ်ဖုံဉာဏ်ကအသင်္ကတတအငိမ့်တနိဗ္ဗာန်ကိုသံပြီးအာယုန်ယူမယ်ထိုအငိမ့်တအသင်္ကတတနိဗ္ဗာန်ကနိရောဓသစ္စာနိဗ္ဗာန်ကိုသံပြီးနေတဲ့အရိယာမဲ့နဲ့ရှင်တွဲနေတဲ့မဲ့ပြင်တရားကို10ပါးသို့မဟုတ်9ပါးကမဲ့ကသစ္စာ9ပါးဆိုတာကတမ္မတင်္ဂပ္ပဇံတမဟယတိကပုဂ္ဂိုလ်ဒီမှာဝိဒဝိဇာရမပါတဲ့ဒုတိယဇန်စတဲ့အထက်ပိုင်းဇန်ရင်ကိုဝိပဿနာရှုဖို့ကမဆက်ခဲ့ရင်တော့တမန်တင်္ဂပ္ပမဆက်တခုရောက်နေတယ်လို့ပြောတာပါနော်။ပေါင်းလိုက်ရင်တော့အဲ့ဒီမဂ္ဂတိစ္ဆာတိစ္ဆာ၄ပါးအဲ့ဒီတိစ္ဆာ၄ပါးကိုဟောတိုင်းမှဆိုမသိခဲ့ဘူးဆိုလို့ရှိရင်မဂ္ဂနိဗ္ဗာန်ရမလား?မရဘူးဒုက္ခကုန်မလား?မကုန်နိုင်ဘူးလို့ဒီလိုဘုရားကဟောနေပါတယ်နော်။ဒါကြောင့်သံဃာဝိသေဒုက္ခကုံကျင်တဲ့ပုဂ္ဂိုလ်ဒီတိစ္ဆာ၄ပါးကိုသိရမလားမသိရဘူးလားသိရတော့မယ်ဒီချက်နောက်တစ်ခုသက်သာသက်သာလည်းပြောနေတယ်အဲဒီတိစ္ဆာ၄ပါးဒီဘယ်ခြင်းကမှထိစမ်းမလဲလို့မြေတော့ခုနကဣဇိယတောဥရိယပိအတ္တနာအကြောင်းအဖြစ်ဖြစ်တဲ့ရှုခြင်းခန္ဓာတောဥရိယပိအတ္တနာခန္ဓာအဖြစ်ဖြစ်တဲ့ရှုခြင်းဒီရှုနည်းနှစ်မျိုးဖြင့်ရှုပွားသုံးသပ်ပါမှဒီတိစ္ဆာ၄ပါးကထိစမ်းလာမယ်ဒီချက်သို့သောဒီနေရာမှာនិរោធតិស្សានិងមគ្គតិស្សានក៏ឧទីថាក៏លោកីនិរោធតិស្សានិងមគ្គលោកីមគ្គតិស្សានក៏ឧទីថាទីដែរលို့တော့អត់បានតគុរតាបែមិនយកទេဘူးបើចောင်းလဲគូក៏ឧទីយាញ៉ាំបែဖြစ်တယ်ណោបរិស័ទមុបយ៉ាងយុសិបរិស័ទមុបតបោតិយានេះលဲទីអចောင်းអត្យាអភិភិភិឈុជិនខណអភិភិភិឈុជិនဆိုတဲ့ဒီឧទីយា2မျိုးဖြင့်ဝိပဿနာဘာဝနာကမ္မထာရှုခွင့်သုံးသပ်တဲ့ယောဂဝိသရာပုဂ္ဂိုလ်ရဲ့အသိဉာဏ်မှာထိရှားလာမယ်လို့ဒီလိုသတ်မှတ်ချက်ပြောထားပြန်တယ်။ဒီတော့ဇောဇောသိက္ခာတပုပ္ပသဘောတရားတွေကိုမသိရင်ကိုမေဖို့နိဗ္ဗာန်ရမလားမရဘူးလားခဏခဏပြောနေတယ်နော်။မရဘူးလို့ဘုရားကလည်းအတိအကျဟောထားတယ်မာနိဒနာသုဒ္ဓံမှာနော်။မာနိဒနာသုဒ္ဓံမှာသံဃာ့ကံပရိစ္ဆာဓမ္မပသဘောတရားတွေကိုမသိတဲ့သံဃာဝိသေဒုက္ခမှာနိမိနိမိနိမှာကြော်လန့်လုံယောက်ခြင်းကမစွမ်းနိုင်ဘူးလို့ဒီလိုဘုရားကအတိအကျဟောတယ်။သို့ဘုရားရှင်ကဟောကြားချက်ကိုကုက္ကပြီးတော့အထေရကြီးများကလည်းမန္တရဗျာမတိတ္တနာကောတိသူပိညာတိမြတ်ပြတ်တိသံဃာ့ကံပရိစ္ဆာဓမ္မပသဘောတရားတွေကိုပရိညာပညာသုံးမျိုးဖြင့်အနုဘောဓဉာဏ်ပရိဝေဒဉာဏ်တို့ခေါ်ဆိုအပ်တဲ့ပရိဝေဒဉာဏ်2မျိုးဖြင့်ကိုယ်တိုင်မျက်မှောက်သိဖို့မသိကြအရင်သံဃာဝိသေဒုက္ခမှာကြော်လန့်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမထဲတော်မှာတခါမှမကြည့်ကြဘူးသေးပါဘူးလို့ဒီလိုဆုံးဖြတ်ထားတယ်။ဒါကြောင့်သံဃာဝိသေဒုက္ခမှာကြော်လန့်လွန်မြောက်ခြင်းတဲ့သူတော်ကောင်းဖြစ်ခဲ့လို့ကြည့်ရင်လည်းဒီကြောင့်ကျုပ်ကပရိစ္ဆေသမုပ္ပါဒ်သိရမလားမသိရဘူးလား။သိရမယ်။ဒီကြောင့်ကျုပ်ကပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကဘယ်ခါမှသင်ရှားမလဲ။ဝိဇ္ဇာတောဥရိယပိအတ္တနာအကြောင်းအဖြစ်ဖြစ်ဖြစ်ရှုခြင်းခန္ဓာတောဥရိယပိအတ္တနာခန္ဓာအဖြစ်ဖြစ်ဖြစ်ရှုခြင်းဆိုတဲ့ဒီဥရိယပိညာနှမျိုးဖြင့်ရှုဘသုံးသပ်ပါမှသင်ရှားမယ်ဒီချက်ဤလေးပါးဤလေးပါးဆိုတာကတော့ကြောင်းကျိုးဆက်ပြိဿသဘုပ္ပနေပေမှာအမတန်အရေးကြီးတဲ့အချက်တစ်ခုဖြစ်တယ်ဒီကတ္တနီနန္တတနီဧဝံဓမ္မတနီအပြဘာရနီအဘယဘာရဏီဥဒ္ဓမ္မတာနီးဆိုပြီးနီးလေးပါးရှိအဲ့ဒီနီးလေးပါးဘယ်ခါမှသင်ရှားမလဲခုလိုဥရိယပိခဏအဖြင့်အကြောင်းတရားအဖြင့်ဖြစ်တဲ့ရှုခြင်းခဏအဖြင့်ဖြစ်တဲ့ရှုခြင်းဆိုတော့ဒီဥရိယပိနှစ်မျိုးဖြင့်ရှုပွားသုံးသပ်ပါဒီနီးလေးပါးလည်းသင်ရှားလာမယ်အလားတူပဲဝ ဒုက္ခလက္ခဏာအနိစ္စလက္ခဏာအနတ္တလက္ခဏာစတဲ့လက္ခဏာ၅မျိုးနဲ့ဒီဥဒ္ဒယပြညာ၂မျိုးဖြင့်ပိုင်းခြားရှုပါမှာသိချင်လာမယ်လို့ဒီလိုသတ်မှတ်ချက်ပေးထားတယ်နော်ဒီတော့ဘယ်လိုသင်္ချာတယ်သင်္ချာပုံကိုလည်းအထက်ကရာဆရာတော်ကဆက်ပြီးတော့ရှင်းထားပါတယ်နော်ဝိတ္တိမအထက်ကရာဒုတိယတော်ဇာမျက်နှာ269စာပတ်ရေ920ခုမှာရှင်းထားတယ်ဣဇာဗြဟ္မသစ္စာလေးပါးသင်္ချာကိုနော်ဣဇာတေဟောပိစ္ဆာတောစေဝါခဏတောသတ္တဝိတာဥဒ္ဒယပယံပတ္တတောပိစ္ဆာတောဥဒ္ဒယတတနိနသမုဒိယသစ္စာပကတဟောတိကနကဝါဘောဓတောဧဝံဤသောဣဇေဝံဤတိဧဝံဤသောဖြင့်ပိစ္ဆာတောစေဝါအကြောင်းတရားအပြင်၎င်းခဏတောသခဏအပြင်၎င်းဒွိဒနှစ်မျိုးနှစ်စားနှစ်ပါးအပြင်ဥဒိယဗျံဖြစ်ခြင်းပြခြင်းဥဒိယဗျာသဘောကိုပတ္တတော်ရှိ၍နေသောပတ္တတော်ရှိမြင်၍နေသောတတ္တသုယောကအတ္တသုယောကဝါစရပုဂ္ဂိုလ်ရဲ့တဏ္ဍ၌ဒိဋ္ဌိတော်ဥဒိယတတနေနအကြောင်းတရားအပြင်ဖြစ်မှုကိုရှုခြင်းဖြင့်အကြောင်းတရားအပြင်ဖြစ်မှုကိုရှုမြင်ခြင်းဖြင့်သမုဒိယသင်္ချံသမုဒိယသင်္ချာတရားသည်ဘာဂတံထင်ရှားလာသည်ဟောသည်ဖြစ်၏အကြောင်းတရားအပြင်ဖြစ်မှုကိုရှုခြင်းကြောင့်သမုဒိယသင်္ချာတရားထင်ရှားတယ်အကြောင်းတရားဖြင့်ဖြစ်မှုကိုရှုတဲ့ကားကဘာလဲအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဖြစ်၏တဏှာဖြစ်ခြင်းကြောင့်ယောဖြစ်၏ဥပါဒံဖြစ်ခြင်းကြောင့်ယောဖြစ်၏သင်္ခါရဖြစ်ခြင်းကြောင့်ယောဖြစ်၏ကံဖြစ်ခြင်းကြောင့်ယောဖြစ်၏စသဖြင့်ဒီလိုရှုတဲ့နည်းကိုအကြောင်းအပြင်ဖြစ်မှုကိုရှုခြင်းလို့ခေါ်တယ်။အဲဒီလိုရှုနိုင်တဲ့အတွက်သမုဒိယသစ္စာသင်ချလာမယ်။ဘာကြောင့်လဲ။ဇဏကဝါဘောဓတော်ဇဏကဒီယုတ်ဒီနန္ဒီကိုတည့်ရဲ့ဖြစ်ပေါ်စေတတ်တဲ့ဇဏကအကြောင်းတရားကိုကိုယ်ရင်းမျက်မှောက်ထွန်းဖောက်သိနေတဲ့အတွက်ကြောင့်ဖြစ်တယ်။ဒီတော့ဒီကြံ့ကျုပ်တဲ့ပြိဿသမုပ္ပါရှုခဲ့တာနဲ့သူများအစွန်းနဲ့ထိုင်ပြီးလွမ်းရမယ်လုံခိုင်းရမျိုးဟုတ်သလား
။မဟုတ်ဘူး။
ကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးအောင်ပြင်ရမယ်လုပ်ငန်းခွင်ဖြစ်နေတယ်။ကဲနောက်တစ်ခုသိစီယာတောဝရတတနေတာနိရောဓခဏတောဥဒိယတတနေတာဒုက္ခသစ္စာဘာကတံဟောတိဇာတိဒုက္ခဝါဘောဓတောခဏတောခဏအဖြစ်ဥဒိယတတနေတာဖြစ်မှုကိုရှုမြင်ခြင်းဖြင့်ဒုက္ခသစ္စာဒုက္ခသစ္စာတရားဤဘာကတံထင်ရှားလာသည်ဟောတိဖြစ်၏ခဏအဖြစ်ဖြစ်မှုကိုရှုခဏအပြင်ဖြစ်မှုရှိတယ်ဆိုတာကခဏကအဝိဇ္ဇာဖြစ်ခြင်းကြောင့်ယောဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယောဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယောဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယောဖြစ်ဤကံဖြစ်ခြင်းကြောင့်ယောဖြစ်ဤအဲ့ဒါကအကြောင်းအပြင်ဖြစ်မှုရှိတာသောမဇ္ဇယုတ်တို့ဖြစ်ခြင်းသဘောအဲ့ဒါလေးကခဏအပြင်ဖြစ်မှုကိုရှိတာအဲ့ဒီလိုခဏအပြင်ဖြစ်မှုကိုရှိလိုက်တဲ့အတွက်ဘာဖြစ်လဲဒုက္ခသစ္စာတရားထင်ရှားလာတယ်ဘာဖြစ်လို့လဲယန္တိဒုက္ခဝဘောဓတောယန္တိဒုက္ခဝဘောဓတောဇာတိဒုက္ခကိုကိုယ်ရင်မျက်မှောက်တွင်းဖို့သိမြင်နေခြင်းကြောင့်ဒီဘုရားရှင်ကဓမ္မစကြာအစရှိတဲ့သုတေသနာတွေမှာအလင်းတင့်လင်းတင့်လို့ပေါ့ဇာတိပိဒုက္ခဇရာပိဒုက္ခယန္တိပိဒုက္ခဇာတိပိဒုက္ခသတိဖြင့်ဟောထားတယ်နော်ဇာတိဟာလည်းဒုက္ခသစ္စာရှင်းနေမှာအကျိုးမဟုတ်ဘူးလားဝင်တယ်အဲ့ဒီလိုဟောထားတဲ့အတွက်ဒီဇာတိဒုက္ခကိုကိုယ်ရင်မျက်မှောက်တွေ့ဖို့ပြီးသိနေတယ်သိနေတဲ့အတွက်ဖြစ်မှုလေးကဖြစ်နေရတာကဒုက္ခတစ်ခုပဲဘာဖြစ်လို့ဒီဖြစ်မှုကိုဒုက္ခလို့ပြောရလဲလို့မင်းဖြစ်မှုရှိလို့ဒီခန္ဓာ၅ပါးဖြစ်မှုရှိလို့ခန္ဓာ၅ပါးကိုအမိတွေ့ပြီးတော့ရှင်းရတဲ့ဒုက္ခဝေဒနာအမျိုးမျိုးတွေကဖြစ်ရတယ်အဲဒီဒီခန္ဓာကြီးကမရှိခင်ဒီဒုက္ခတွေကပြောမလားမိတ္တရခန္ဓာမရှိတဲ့အတွက်ဒီဒုက္ခဝေဒနာပြုံးမှာမဖြစ်တော့။ဒါကြောင့်ဒုက္ခလို့ခေါ်ဆိုအပ်တဲ့ဒုက္ခဝေဒနာအမျိုးမျိုးတို့ရဲ့တရားဝတ္ထုအေကံဖြစ်နေလို့ဒီဇာတိကိုလည်းဘုရားရှင်ကဒုက္ခတိစ္ဆာရှင်းနေမှာထည့်ပြီးဟောနေ။အဲ့ဒီဒုက္ခကိုကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးသိနေ။ထွန်းဖောက်သိနေတဲ့အတွက်ထိုးချင်းဆောင်မှဒုက္ခတိစ္ဆာတရားကသိစမ်းမယ်။နော်နောက်တစ်ခုနိရောဓတိစ္ဆာသစ္စေယတောဝရတတနေတနိရောဓသစ္စာဘာဂတံဟောတိပိစ္ဆံဒုက္ခတေနပိစ္ဆဝတ္တနုဘာထဝဘောဓတောသစ္စေယတောအကြောင်းတရားအဖြစ်ဝရတတနေနဖြစ်မှုကိုပြတ်မှုပ ဤစီရန်တော့အကြောင်းတရားအပြည့်ဝေဒတ္တိနာချုပ်မှုကိုရှင်မြင်ခြင်းဖြင့်နိရောဓသစ္စာနိရောဓသစ္စာတရားပြီပါကတံထင်ရှားလာသည်ဟောတိဖြစ်၏။အကြောင်းတရားအပြည့်ချုပ်မှုကိုလှမ်းပြီးကြည့်ကြည့်လိုက်တော့မြင်ပြီမြင်လို့ရှိရင်တော့သူပုဂ္ဂိုလ်တဏ္ဍာမနိရောဓသစ္စာတရားထင်ရှားတယ်။ဘာဖြစ်လို့လဲ?ဝိဇ္ဇာနုပါတိနပိစ္ဆဝတ္တအလုပ္ပသာဝဘောဓတော်ဝိဇ္ဇာနုပါတိနအကြောင်းတရားဤထင်ရှားမဖြစ်တော်ခြင်းကြောင့်ဝိဇ္ဇာဝတ္တအကြောင်းတရားရှိတဲ့အကျိုးတရားစုဤနုပါတဝဘောဓတော်နန္ဒဗံမဖြစ်သောချုပ်ခြင်းဟုခေါ်ဆိုအပ်တဲ့အနုပါဒသဘောအပ်ဖြင့်ဆုံးခြင်းဟုကိုကိုယ်တိုင်မြတ်ဖို့ဆွမ်းဖို့တည်နေခြင်းကြောင့်ဒီယုံနာဓမ္မသင်္ခါရတရားဆိုတော့အကြောင်းတရားရှိနေတဲ့တရားသိစရာဝတ္တတရားအကြောင်းတရားရှိနေတဲ့တရားတွေဟာအကြောင်းတရားတွေကနန္ဒဗံမဖြစ်သောချုပ်ခြင်းဖြင့်အဟတမေမှာချုပ်သွားပြီနန္ဒဗံမဖြစ်သောချုပ်ခြင်းဖြင့်အကြောင်းတရားတွေချုပ်သွားတဲ့အတွက်အကြောင်းရှိမှဖြစ်နေတဲ့အကျိုးတရားစုဟာလဲပရိနိဗ္ဗာန်သုတိယနောက်ပိုင်းမှာနန္ဒဗံမဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားတယ်အဲ့ဒီချုပ်ခြင်းမှုကိုကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးသိနေတယ်ထို့သောသိနေသည့်အတွက်ကြောင့်သောယောဂဝါဒရာပုဂ္ဂိုလ်ရဲ့အသိဉာဏ်၌အကြောင်းတရားအပြင်ချုပ်မှုကိုစုမြင်လိုက်တဲ့အခါနိရောဓသစ္စာထင်ရှားတယ်။ဘာနိရောဓသစ္စာလဲ။အဲဒီအပိုင်းကြီးနည်းနည်းလေးမနာဘူးတဲ့ပုဂ္ဂိုလ်ရဲ့အတွက်နည်းနည်းရှင်းဖို့တော့လိုလိမ့်မယ်ရှင်းတယ်နော်။နိရောဓသစ္စာဆိုတာကတော့ဒီနေရာမှာနောက်ပြီးနိရောဓသစ္စာကိုအတူတူရည်ရွယ်ထားပါတယ်။ဒီချိန်ကကဥရိယပြအဉ္စံပိုင်းရှိသေးတယ်။ဥရိယပြဉာဏ်မိုင်းမှာရှင်းပြပေးတဲ့အတွက်သို့ပုဂ္ဂိုလ်အဖို့မဉ္ဇဉ်ဖုန်ဉဏ်ဆိုတာလည်းမပေါ်သေးဘူးမဉ္ဇဉ်ဖုန်ဉဏ်မပေါ်သေးတဲ့အတွက်မဉ္ဇဉ်ဖုန်ဉဏ်တို့ဖြင့်လှမ်းအာယုံယူလို့ရပ်နေတဲ့အတ္တင်္ဂရအတ္တင်္ဂရဓာတ်အငိမ့်ဓာတ်နိဗ္ဗာန်ကိုလည်းလှမ်းပြီးမတိသေးဘူးမတိသေးတဲ့အတွက်ကြောင့်သို့ပုဂ္ဂိုလ်တဏ္ဍာမှာပေါ်လာတဲ့နိရဒ္ဒသစ္စာတွေဘယ်လိုနိရဒ္ဒသစ္စာတွေဒီလိုပြန်ပြီးတော့ဆန့်စစ်ဖို့ယူလာတယ်နော်အဲ့ဒါဦးဇေနဒီနိဗ္ဗာန်နဲ့ပတ်သက်တဲ့အယူအဆပေါ့နိဗ္ဗာန်မှာအကျဉ်းသားအဖြစ်သုံးခုလောက်တော့ခွဲရန်ချက်ထားသာဥပါတိဒေသနိဗ္ဗာန်အနုပါတိဒေသနိဗ္ဗာန်ဒါကတစ်ဖက်ဟိုတစ်ဖက်ကအာကင်ခန္ဓာတ္တနိဗ္ဗာန်ဒါကတစ်ဖက်ဒီတော့ဒီသာဥပါတိဒေသနိဗ္ဗာန်ရဲ့အနုပါတိဒေသနိဗ္ဗာန်ရဲ့အဲ့ဒီနိဗ္ဗာန်တွေကတကယ်နိဗ္ဗာန်အစ်စ်လားဟုတ်မဟုတ်ဒီပြဿနာနဲ့ပတ်သက်တဲ့လူကတော့သဗ္ဗေနိဗ္ဗာန်ရှိသည်ဆိုတော့ဘုရားကြီးမြတ်အချင်းချင်းစကားများထားတဲ့ပြဿနာတစ်ခုဖြစ်ပါတယ်နော်ဒီတော့သဥ္ဇာတိတ္တနိဗ္ဗာန်ဆိုတာကကိလေသာကုန်တဲ့ခန္ဓာကျန်နေတယ်အနုပါတိတ္တနိဗ္ဗာန်ဆိုတာကတော့ခန္ဓာမကျန်တော့ဘူးမကျန်တဲ့အတွက်ဒီသဥ္ဇာတိတ္တနိဗ္ဗာန်ကိုကိလေသာပြိဋ္ဌိဗံအနုပါတိတ္တနိဗ္ဗာန်ကိုခန္ဓာပြိဋ္ဌိဗံဆိုပြီးဒီလိုနဲ့သုံးတယ်ဒီကဒီကိလေသာပြိဋ္ဌိဗံဥစ္စေတို့ဘုရားရှင်ကိုကွက်ပြီးပြောမယ်ဆိုရင်ပေါ့ဘုရားရှင်ဒီဘယ်ရှင်ကမှကိလေသာပြိဋ္ဌိဗံစံခဲ့လဲဆိုရင်ကိလေသာပြိဋ္ဌိဗံစံရဖြစ်တဲ့ခုနှစ်သက်ကလေးဒီအတ္တကမရှိဘူးလားဘာသက်ကလေးတရားနဲ့ဘုံခုဆုကြတယ်နော်သေဆုံးလာပြီနေမှာမြတ်စွာဘုရားသောတိမံတယ်မှာရှင်ပလင်ဟောတိပလင်ရှင်ပလင်ကိုအောင်မြင်တော်မူခဲ့တဲ့တပ်ပင်တဲ့ညာကိုဆွတ်ဖို့ပြီးတဲ့ဗရဒ္ဓမင်းညာရတော်မူခဲ့တယ်သောရတမေညာရတဲ့အချိန်ခါမှာကိရိတာပြိဋိကမကံရဘူးလားဆက်ပြတယ်ဒီလိုဆိုရင်သောဘာတိတ္တနိဗ္ဗာန်လို့ခေါ်ဆိုအပ်တဲ့ကိရိတာပြိဋိကစံရအချိန်ဒီအတိအကျမရှိဘူးလားရှိစံတဲ့ဒေတာနဲ့နေရာနဲ့အတိအကျမရှိဘူးလားရှိနေတယ်ဒါပေမဲ့ကိရိတာပြိဋိကစံပြီးတော့နောက်ဆုံးခန္ဓာပြိဋိကမျက်စုံပြန်ပြန်ထမ်းမှစံတယ်25ဝါပြည့်တော်မူပြီးတဲ့နောက်ကုသိဏယုံပြီမှာခန္ဓာပြိဋိဘံစံတော်မူတယ်ခန္ဓာပြိဋိဘံစံရဒေသဆိုတာလည်းမရှိဘူးလားရှိခန္ဓာပြိဋိဘံစံရအချင်းခံကာလဆိုတာလည်းအတိအကျမရှိဘူးလားရှိနေတယ်ဒီတော့တစ်ဖက်ကအပိင္ခတတ္တအနိတ္တဤသာသူကဘယ်ချင်းချင်းမှဖြစ်တယ်လို့မရှိဘူးနိစ္စသာဝရတရားတစ်ခုသောကမဘုရားပွင့်ကြီးစီစီမပွင့်ကြီးစီစီမဲ့တင်စီပါကြည့်နေတရားဒီလောကမှာထင်ရှားသည်ဖြစ်စီမထင်ရှားသည်ဖြစ်စီဒီအတ္တင်္ဂရတ္တအနိစ္စနိဗ္ဗာန်ကနိစ္စသာဝရအနေနဲ့တည်ရှိနေဘယ်ကိစ္စမှမဖြစ်ပေါ်လာတယ်ဘယ်ကိစ္စမှမဖြစ်တော့ဘူးဆိုတာမျို မရှိဘူးနော်ဒါကြောင့်ဒီအသင်္ကရတအနိစ္စနိဗ္ဗာန်နဲ့သဥပါတိကိစ္စအနိဗ္ဗာန်အနုပါတိကိစ္စအနိဗ္ဗာန်ဆိုတာတူသလားမတူဘူးဒီတော့အသင်္ကရတအနိစ္စနိဗ္ဗာန်ကမတူရင်ဘယ်လိုသဘောလဲလို့ဒီလိုတော့မေးပြန်ရှိတယ်နော်ဒီတော့သဥပါတိကိစ္စနိဗ္ဗာန်ဆိုတာကပရိယေအခင်ဘုရားရှင်ကနိဗ္ဗာန်ဆိုတဲ့အမည်တော့ဟောတယ်အနုပါတိကနိဗ္ဗာန်ဆိုတာကိုလည်းပရိယေအခင်ခန္ဓာ၅ပါးရဲ့ချုပ်ညှိမှုကိုနိဗ္ဗာန်ဆိုပြီးဘုရားကပရိယေအနေနဲ့သုံးဟောတာဘာဖြစ်လို့ဒီပရိယေအခင်တောင်းပြီးဟောနေရလဲလို့မေးရင်လည်းအသင်္ကရတအမြင့်တနိဗ္ဗာန်ကိုနားလည်ဖို့ရန်အတွက်ဆက်သေးတဲ့ဓမ္မများအဖို့ပရိယေအခင်ဘုရားရှင်ကကိလေသာချုပ်ညှိမှုကိုနိဗ္ဗာန်လို့ခေါ်တယ်ခန္ဓာဆုံးမှုကနိဗ္ဗာန်လို့ခေါ်တယ်လို့ဒီလိုလှည့်ပြီးခေါ်လိုက်တာ။ဆိုတော့ဒီပြိဋ္ဌာန်ချုပ်ငြိမှုစီပြီးအကြောင်းရှိတာမရှိဘူးလားလို့ဒီကိစ္စနည်းနည်းခေါင်းအေးအေးနဲ့စဉ်းစားကြည့်စမ်း။ခန္ဓာချုပ်ငြိမှုမှုမှလည်းအကြောင်းတရားထင်ရှားရှိတာမရှိဘူးလားဆိုတာကိုခေါင်းအေးနဲ့စဉ်းစားကြည့်။နော်။အတ္တင်္ဂတတအငိမ့်တနိဗ္ဗာန်ဆိုတာကသူကအတ္တင်္ခတလို့နာမတက်တယ်မည်သည့်အကြောင်းသုံးတရားကြောင့်မှဖြစ်ပေါ်တဲ့တရားမျိုးမဟုတ်ဘူးကိလေသာကုန်မှုလို့ခေါ်တဲ့သောက်သွားတဲ့အနိဗ္ဗာန်ကိလေသာအပရိနိဗ္ဗာန်သို့မှအကြောင်းရှိလားမရှိဘူးလားရှိတယ်ဘယ်လိုအကြောင်းရှိလဲဒီအတ္တင်္ဂဏအငိမ့်တနိဗ္ဗာန်ကိုမဲ့ညာဘုံညာတို့ကလှမ်းပြီးအာရုံယူလိုက်တဲ့အခါအတ္တင်္ဂဏတအငိမ့်တနိဗ္ဗာန်ကအာရမဏပိစ္ဆယတ္တိနဲ့ကျေကျေပြုတ်ပေးတယ်ရည်ရွယ်ပြလိုက်တဲ့အတွက်သုမေညာဘုံညာတို့ကအတ္တကရတအငိမ့်တနိဗ္ဗာန်ရဲ့ကျေလွပြုမှုအေဒအရှင်ဝါကိုဆက်ခံရတဲ့အခါအနုဒိယကိလေသာဓာတ်တွေကိုအမြစ်ပါမှန်ကြံအကျွမ်းမဲ့ပယ်တတ်ပလိုက်ပြီးတော့မေညာဆိုတဲ့အကြောင်းတရားလည်းရှိတယ်ကိလေသာကုန်မှုနော်အတ္တကရတအငိမ့်တနိဗ္ဗာန်ဆိုတဲ့အကြောင်းတရားလည်းမရှိဘူးလားရှိတယ်ဟုတ်အတ္တငရအငိမ့်တနိဗ္ဗာန်ကအကြောင်းမရှိဘူး။ဒါပြိဋ္ဌာန်ကောဟုကအကြောင်းရှိတယ်တရား။အကြောင်းမရှိဘဲနဲ့သူကပြိဋ္ဌာန်အလိုလိုကုမရမဟုတ်ဘူး။နောက်တစ်ဆင့်တက်ပြီးကြည့်လိုက်တော့ဒီမညာဆိုတာကလည်းဝိပါဒဉာဏ်ရှိတော့မပါရင်ဖြစ်နိုင်တဲ့ကြောင့်အရိကမရှိဘူး။ဝိပါဒဉာဏ်တွေကအစစ်စစ်ဥပ္ပါဒိပြတတ္တိနဲ့ကျဉ်းကျဉ်းပြုတ်ပေးမှဒါရင်ဒီဝိပါဒဉာဏ်တို့ရဲ့အဆုံးမှာမညာကပေါ်ပါ။ဒါကြောင့်ဘုရားခေါ်သူတိမဓမ္မတိတိညာနာပစ္စနိဗ္ဗာန်ဉာဏံသူတိမစေတသူတိမဓမ္မတိတိညာနာသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာနှင့်ကောင်းစွာကြည်နေတဲ့ဓမ္မတိတိအမိရတဲ့ဝိပဿနာဉာဏ်ဒီပုဂ္ဂိုလ်ရှိတဲ့ဖြစ်၏နိဗ္ဗာန်ဤအတ္တကတ္တအငိတနိဗ္ဗာန်၌ဉာဏံအာယုံပြုသောအခြင်းဖြစ်ပေါ်၍နေတဲ့မဉ္ဇဏီကသစ္စာနောက်ကလာ၌ဖြစ်၏သင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာနဲ့ကောင်းစွာတည်နေတဲ့ဝိပါဒဉာဏ်လေးကရှိတာဖြစ်တယ်။အသင်္ခါရတအနိစ္စနိဗ္ဗာန်ကိုလှမ်းပြီးအာယုံယူနေတဲ့မဉ္ဇဏ်ကထိုဝိပါဒဉာဏ်ရဲ့နောက်ပိုင်းကာလကြမှာဖြစ်တယ်။ဒါတော့ဝိပါဒဉာဏ်ကရှိအသင်္ခါရတအနိစ္စနိဗ္ဗာန်ကနောက်အဲဒီဝိပါဒဉာဏ်လေးကအစဉ်ကျေကျေပြုမှုဤသို့ကျေကျေပြုပေးပါမှမဉ္ဇဏ်ပေါ်မယ်။မဉ္ဇဏကအာဉ္ဇဏနဲ့အနိစ္စနိဗ္ဗာန်ကိုနှံ့အာယုံယူလိုက်လို့အာယုံယူရပါမှကိလေသာကိုပယ်နိုင်တယ်။ဒါကြောင့်ကိလေသာကုန်မှုမှအကြောင်းတရားတွေအစင်းစင်မရှိဘူးလား။ရှိနေတယ်။အာဉ္ဇဏနဲ့နိဗ္ဗာန်ဆိုတာကအကြောင်းတရားရှိတဲ့တရားဟုတ်လား။မဟုတ်ဘူး။နော်။ဒါကြောင့်မဉ္ဇဏဖွဉ္ဇဏတို့ရဲ့အာယုံဖြစ်တဲ့အာဉ္ဇဏနဲ့နိဗ္ဗာန်ကအတရားအာဉ္ဇဏနဲ့နိဗ္ဗာန်နဲ့မဉ္ဇဏတို့ပေါင်းစုံလိုက်ပါမှကိလေသာကုန်မှုဆိုတာပေါ်လာတော့ကိလေသာကုန်မှုကအကျိုးတရားအကြောင်းဟုတ်လားမဟုတ်ဘူးနော်အကျိုးမဲ့ညာနဲ့အဲ့ဒီတော့ကိလေသာကုန်မှုသဘောလေးကအတ္တင်္ဂရတမဲ့ညာဘုံညာတို့ရဲ့အာယုံဖြစ်တဲ့အတ္တင်္ဂရတနိဗ္ဗာန်ကတိသံရှိတယ်အဲ့ဒီတိသံအတ္တင်္ဂရတနိဗ္ဗာန်ကိုနှံ့ပြီးဒီမဲ့ညာကအာယုံယူလိုက်နှိမ်ပါမှကိလေသာကိုပယ်နိုင်တဲ့အကြောင်းအပေါ်လာတယ်ပယ်လိုက်တဲ့အချိန်ကတည်းကကိလေသာကလည်းငြိမ်းသွားတယ်ဒါကြောင့်ပြိဋ္ဌာန်ငြင်းမှုမှသူကအကျိုးတရားသူ့မှာအကြောင်းမရှိဘူးလားရှိနေတယ်နော်နောက်တစ်ခုခန္ဓာဘယ်ခါငြင်းလဲခန္ဓာပြိဋ္ဌိဘံသံနဲ့ကပြိဋ္ဌိဘံနဲ့အသုတိအနောက်ဘက်မှာခန္ဓာတွေငြင်းသွားတယ်ခန္ဓာငြင်းမှုမှလည်းအကြောင်းမရှိဘူးလားရှိတယ်တန်ပြိဋ္ဌာန်ကုန်မှုရှိပြိဋ္ဌာန်တွေကုန်တဲ့အတွက် ဒီလည်းသာအစိုးတဲ့အစိတ်တကြီးမှာအကျိုးပေးတဲ့ကံဒီလည်းအကျိုးမကုန်မရဘူးကုန်သွားတယ်။တန်ခိရတာကုန်တဲ့အတွက်ပြိဋိဘာနာသုတိရဲ့နောက်ပိုင်းမှာယုတ်တိနန္ဒီနောက်တစ်ခါမဖြစ်တော့ဆိုခြင်းဖြင့်အနုဘာဒအနိရောဓသဘောအချင်းဆုံးသွားတယ်။အဲဒီဆုံးခြင်းမှုကိုပဲအနုဘာဒိကအနိဗ္ဗာန်လို့ခေါ်တယ်။ခန္ဓာပြိဋိဘာန်လို့လည်းခေါ်တယ်။ဒါကြောင့်ဒီဆုံးခြင်းမှုမှာအကြောင်းတရားသင်္ချာရှိတယ်မရှိဘူးလား။ရှိနေတယ်အဲ့ဒီကနေ့အရင်ကနေ့ဘာသာကြတော့သူအကြောင်းတရားရှိသလားမရှိဘူးသူကမြည်ပြီးအကြောင်းနေတဲ့ဒီဆုံးတရားကပြည့်ပြည့်လို့ပဲဖြစ်ပေါ်လာရတဲ့တရားမျိုးမဟုတ်ဘူးနော်သူကနိစ္စသာဝရအမြဲတည်နေတဲ့တရားဒါကြောင့်သောက်ပါတိတ္တကနိဗ္ဗာန်နဲ့အနုပါတိတ္တကနိဗ္ဗာန်ဟာတူသလားသောက်ပါတိတ္တကနိဗ္ဗာန်နဲ့အနုပါတိတ္တကနိဗ္ဗာန်ဆိုတာကတစ်ဖက်အဲ့ဒီကနေ့တည်းနိဗ္ဗာန်ဆိုတာကတစ်ဖက်အဲ့ဒီနှစ်ဖက်မှာဒီသောက်ပါတိတ္တကနိဗ္ဗာန်နဲ့အနုပါတိတ္တကနိဗ္ဗာန်တွေပြည့်ရအပ်နိဗ္ဗာန်လို့အမည်ရတဲ့တရားတကယ်အတ္တကရတ္တနိဗ္ဗာန်မဟုတ်ဘူးအတ္တကရတ္တနိဗ္ဗာန်ကတိတံရှိနေသေးတယ်တကယ်ဒီအတ္တကရတ္တနိဗ္ဗာန်ကိုတိတံလက်မခံနိုင်ဘူးဆိုရင်ပေါ့ကိလေသာကောင်းမှုကိုသာနိဗ္ဗာန်လို့ပြောတယ်ဆိုရင်ကိလေသာကမညံရောက်မှာကိုယ်မှာတရားရှင်ကိုယ်တော်တိုင်ကမညံမတိုင်ခီရှင်းနေမှာမကဝိတိစိတ်အရှင်နဲ့မှာပါနေတဲ့ပရိက္ခာဥပ္ပဇာအမှုလို့ဂုဒ္ဒရဘူးဆိုပြီးတော့ဝိရိစိတ်အရှင်လေးတွေကြပြီးမှမညံဆိုင်သွားအဲဂုဒ္ဒရဘူးဒီနိဗ္ဗာန်ကိုအာရုံပြုပါတယ်ဆိုတော့ပဋ္ဌာန်းမှာဘုရားအတိအကျဟောထားတယ်နိဗ္ဗာန်ကဂုဒ္ဒရဘူးကအာရမဏပြုစေနာပြုပြောဆိုအတိအကျဟောထားတယ်နိဗ္ဗာန်ကဂုဒ္ဒရဘူးညာအားအာရမဏပြုစေနာတတိနဲ့ဒီစုပြုပေးပါတယ်လို့ဘုရားကအတိအကျဟောထားတဲ့အတွက်ဒီလိုသာဂုဏာကိုနိဗ္ဗာန်လို့ယူခဲ့မယ်ဆိုရင်နော်ကိုယ်တော်ဘုရားကနိဗ္ဗာန်ကိုသွားအာရုံယူမယ်ဒါဖြစ်လို့လေကိလေသာကမညံရောက်မှာကိုယ်ဟောမညံမရောက်ခင်ကိုယ်တော်ဘုရားတည်းကဒီကိုယ်တော်ဘုရားကနိဗ္ဗာန်ကိုလက်အာရုံယူနေပါတယ်လို့ဘုရားကအတိအကျဟောနေတယ်ဒါကြောင့်ကိလေသာကုန်မှုရင်အတ္တငရတဲ့နိဗ္ဗာန်ဟုတ်သလားမဟုတ်ဘူးအဲ့ဒါလေးပြောအောင်မှတ်ထားနော်ပြီးတော့အတ္တငရတဲ့နိဗ္ဗာန်မဟုတ်တဲ့အတွက်အခုဒီအပိုင်းမှာသစ္စာတော်ဝရတတ္တိနံနိရောဓသစ္စာဘဂတဟောတုပိစ္ဆာလုပ္ပတေနပိစ္ဆဝတ္တနုပါဒဝဘောဓတောအကြောင်းတရားတို့ရဲ့ချုပ်မှုကိုလှမ်းပြီးထုတ်လိုက်တဲ့ယောဂဝါဒပုဂ္ဂိုလ်ရဲ့တဏ္ဍာမအကြောင်းတရားရဲ့ထုံ့နှင်းမှုမြင်လိုက်တဲ့အခါနိရောဓသစ္စာတရားသင်္ချာလာတယ်ဘာဖြစ်လို့လဲအကြောင်းတရားတွေမဖြစ်တဲ့အနောက်တစ်ခါမဖြစ်တဲ့သုခင်းဖြင့်ထုတ်သွားတဲ့အခါမှာအကြောင်းတရားရှိနေတဲ့အကျိုးတရားစုဟာလည်းနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုလှမ်းကြည့်တော့မြင်နေလို့အဲ့ဒီချုပ်ခြင်းမှုဒီပါလေခေါင်းကပြောခဲ့တဲ့အနုပါတိဒေသအနုပါဒနိရောဓသဘောပြောတာပဲယောဂီနိရောဓသစ္စာအတ္တငတ္တနိဗ္ဗာန်လို့ခေါ်တဲ့နိရောဓသစ္စာမဟုတ်ဘူးဝိပဿနာဉာဏ်နဲ့လှမ်းပြီးကြည့်လိုက်တဲ့အချိန်ခါမှာပြိဋိဘာနာသုတိရဲ့နောက်ပိုင်းမှာပေါ့နောက်တပံယုတ်တိဏ္ဍီရဲ့မဖြစ်သောချုပ်ချုပ်ဖြင့်ချုပ်ချုပ်မှုကိုလှမ်းကြည့်လိုက်တော့မြင်တယ်ယုတ်တိဏ္ဍီရဲ့မရှိမှုအဘာဝသဘောအဲ့ဒီအဘာဝသဘောကိုလှမ်းပြီးကြည့်လိုက်တော့မြင်နေတယ်ဒါပေမဲ့ယောဂီကအဲ့ဒီမှာဒီဘက်ဘာကသူကယုတ်တိဏ္ဍီရဲ့ချင်းမှုပြတ်မှုကိုသိပါများစွာအထုထားတဲ့ယောဂီဖြစ်နေတယ်ရှင်းနေတဲ့ခြင်းကကျတော့အကြောင်းတရားတွေသင်္ချာဖြင့်အကျိုးတရားသင်္ချာဖြစ်ပုံနဲ့ဒီပါများစွာရှုထားတယ်အကြောင်းတရားတွေချုပ်ရင်အကျိုးတရားတွေချုပ်ပုံကိုလှမ်းကြည့်လိုက်တော့အဲ့ဒီမှာဘာမှမရှိတဲ့သဘောတစ်ခုကိုတော့သွားတွေ့တွေ့လိုက်တဲ့အချိန်ခါမှာသူကဘာပြောလဲဘာပြောတတ်တယ်ဘာမှမရှိတော့ဘူးဖြစ်တာပြတာတွေအလုံးရက်ကုန်တယ်လို့တခါတည်းကသူကလည်းလည်းပြောတတ်ပြောတတ်ပြီမဲ့လို့သူ့စုဘက်ကမစုံသေးဘူးသူကဥရိယပြညာအကျဉ်းစုပေါင်းကမ်းမှာပဲရှိနေသေးတဲ့အတွက်အတ္တင်္ဂရတနိဗ္ဗာန်နဲ့ကတော့ဝေးနေသေးတယ်ဝိနည်းတွေဆက်ရှိပါအောင်လို့ဒီလိုပဲသူ့ကိုအကျဉ်းဉာဏ်ပြရတာပဲနော်။ဒါကြောင့်ခုဒီမှာပြောနေတဲ့အဓိပ္ပာယ်ကတော့အဲကိုယ်ကပြိဋိဘာနဲ့သုတိရဲ့နောက်ပိုင်းမှာနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားတဲ့ယုံနာတို့ရဲ့ချုပ်ခြင်းမှုသဘာဝကိုလက်မီပြောတာ။အဲဒီချုပ်ခြင်းမှုသဘာဝလေးကိုပဲဒီမှာနိရောဓသစ္စာလို့ပြောနေတယ်။ဒါကိုတတိယဖြင့်ပြောတော့အနုပါတိတ္တနိဗ္ဗာန်ပေါ့ဟုတ်တယ်မလား။တတိယဖြင့်ခန္ဓာပရိနိဗ္ဗာန်အဲ့ဒီသဘောကိုပြောနေတယ်လို့ဟုတ်ပါနော်ကဲနောက်တစ်ခုခန္ဓာတော်ဝရတတိနာဒုက္ခသစ္စာမေဝဘဂတဟောတိမရဏဒုက္ခဝါဘောဓတောခန္ဓာတော်ခန္ဓာအပြင်ဝရတတိနိဒ္ဓပြမှုကိုကျွင်းခြင်းဖြင့် मेवा दुख दिखाई खाना आगे योगी जाओ योगी अरे लो चूरे उसा को खाना आगे अजय सुनी लो घरे अरे खाना आगे अजय सुना ये ले मरना दोगा है दोगा दिसा दिया दिसा ना रे भजो ले मरना दोगा वा बोडा दो बियों लिया दो ये खाना में से दे 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 बिनी ले मरना दोगा को लंची लो गोरे ने मंत्र को बिनी ले दो पे ना मरना भी दोगा लो प्यार से का दिया होता है ताजा मरना दोगा को लंची लो ये ले दे दोगा दिसा को खाना अरे वही जाती जिन जा योगी वही जा चो जिन जा यो चोरी वही जाने जी जी अनी जा यो ले जी जी अनी जा सा नी जी क्यों ले जो अजाओ दिया दिन जा फिर जो दिया दिन जा फिर को अजाओ दिया चो ये जो दिया चो को ये ने अजाओ अजो ने आलो नो ये जी मुख्य हो बोले ना जी रो ये ने भी अरे लोग ये ने योगी है बोगो मैंने मा लोगी मैं गाड़ी सा दिया दिन जा ला रहे फाजो ने यादरा नमोहा वी गाड़ा तो अजाओ दिया अजो दिया अजाओ दिया ठीक है फिर अजो दिया ठीक है फिर को अजाओ दिया चो ये अजो दिया चो बो अब्बा अजाओ जो नहीं आलो तो ये फिर हो गया हो अब्बा अरे इतना बाइन लो ना मरी आओ भोलन था दे मोहा को दीवी बाला न्यांगा ड्रेंगा आपने बैंडा था दे स्वां आशी लो अरे लो जो नहीं दे वी बाला न्यांगो मगा लगी मगा देता लो खोरे अरे जिन कमर में भी दिया गो नावा न्यादा फिर की बात मामा देती नमः दिगंबर नमः वायम नमः देवी नमः दमादि इंगा गुरु नीला मजे दो गुरु रस इधर का नाटक को अजय मान लो भी अच्छा जैन जो के हैं ना तो आ मशीन को आयो में दूर जाए ना लव ही मार गु विभाग ने मार अलग लोग निकाल रहे थी ना जैन ना गु पे दो दो नीला मजे दो मार जो दिन साउथ दिखा रहे अच्छे योगी ना जो दिन सब दिखा रहे बिना ये वो फल ये दी दी मा दी तुम्हारी मजे ने दी ना मजे को थक गए थे भी रो शुरू हो गया अरे लोग ही मजा दे सकते हैं चिंचा ना था जो दी भाई दी दे सकते हैं वालों बियों तो ले भाड़ी जाने लोग नहीं लोग ही मेरे का दे सकते हैं लोग ही मजा दे सकते हैं भाई आपसे बाजी रे लोग रहा भाई मैं आओ हो नहीं मजा मजी गए लग रहा दिस ले बा फोन है बोला नहीं बा ना बोल रहे वो पते ने ले लग ही वो बात ना जाने का ऐसे ने ऊपर ले दिया था दिन है जी 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 वो बात लोगों का मैं ना फोन है नहीं बात रहा था बोला क्या सब चल ना ये ताका दिस ले बा ठीक है वो ना देखो बड़े ही जाना मुख्य दबाव दिया रे बेबू बेबू बनी ना आप ये ठीक है विद्या दर्शन उद्या दर्शन ये ना अनुलोम ब्रिजा तुम कहाँ दो कहाँ से दो होती इमारत में इधर दी इधर होती दी अवा बोला दो विद्या दो अजाम के या आगे उद्या दर्शन ये ना जी मुगो चुम्बन जिंदे अदा जो योगा वज्रा मुगो ये अधिन्यान है अनुलोम ब्रिजा तुम कहाँ दो अनुलोम ब्रिजा तुम कहाँ दो बोलिया दी भगवान दो ठीका ना दी होती थी वही जाती जिन जा योगी ई ना भी जिन जा योगी ई सारी भी फिर उधर जा गोशी अरे लोग सुनने ने योगी बोगो ये ना डरमा वही जाते ना ऊपर ना दिखा रहा गंजा रे अजाओ जा रे ठेका फिर अजो योगी ना ने ठेका क्यों बोगो ने ने गोले ने बातें फालती ने में सोये अनुलामा बड़ी जाते बोगो तो बोलिया भी ऐसे कहाँ मार ठेका